Welcome to the Voice of America in Burmese.
Mingla mane khin ma shin. Washington News Review American tan ga ni 2020 November la 9 ye. Sine ni mane khin season dwe go Myanmar sanlo din mane 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Plan line meter 190 ro ga ni thau ban pe ni ba bi. Chuma khin yo tat ba. Di mane khin tadin dwe go ko yen min thon na tu pyo pya pe ba me.အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲတွေကိုဆက်ပြီးရေးတွက်နေစေဖြစ်ပါတယ်။ဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party က Joe Biden တို့ကြားမဲရေးအတွက်တိတ်မကွာပဲရှိနေပြီးတောက်ကြနေအစောပိုင်းမှာတော့ Joe Biden ကမဲရေးအတွက်တဖြည်းဖြည်းဆက်ပြီးများလာနေတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။သမ္မတထရမ့်မဲဆွဲအဖွဲ့ကတော့မဲရလက်တွေကိုမင်းကုန်ထုတ်နေတာဖြစ်ပြီးတောက်ကြနေမှာတော့ချိန်ညာချက်တစ်စောင်ထုတ်ပြန်ပြီးသမ္မတထရမ့်အနိုင်ရချောင်းနဲ့ဒီရွေးကောက်ပွဲဟာမပြီးဆုံးသေးဘူးလို့ပြောကြားခဲ့တာပါဒီမိုကရက်တစ်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဂျိုးဘိုင်ဒန်အနိုင်ရလို့ဆဲဆဲရှိနေပေမဲ့မင်းအားလုံးရေးတွက်ပြီးချိန်အထိစိတ်ရှည်ရှည်နဲ့စောင့်ကြဖို့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်သမ္မတဖြစ်ဖို့အတွက်ကိုယ်စားလှယ်မင်း290ရဖို့လိုအပ်တာဖြစ်ပြီးတောက်ကြနေညနေပိုင်းအထိဆိုဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်က253ပဲရထားတာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲဟာမိန်းနဲ့နီဘရာစကာပြည်နယ်နှစ်ခုကလွဲရင်လူရေပေါ်မှာအခြေခံပြီးချထားတဲ့ပြည်နယ်ရဲ့ကိုယ်စားလှယ်မင်းအရေးအတွက်ပေါ်မှာမူတည်ပြီးအနိုင်ရှုံးသတ်မှတ်တာဖြစ်ပါတယ်။နိုဘမ်ဘာ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီကပြိုင်တဲ့ဂျိုးဘိုင်ဒန်တို့အထင်အရင်ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲတွေကိုဆက်ပြီးရေးတွက်နေချိန်မှာပဲချက်တဲ့ပြင်းနေတဲ့တောက်ကြအစောပိုင်းတွေမှာသူတို့ကိုထောက်ခံသူတွေကြားဆန္ဒပြပွဲတွေကျင်းပနေပြီးရေဘူးအားဖြင့်တော့ငင်းငင်းချမ်းချမ်းရှိနေတာပါဂျိုးဘိုင်ဒန်အတွက်ကိုယ်စားလှယ်မင်းအရေးအတွက်တဖြည်းဖြည်းပိုများလာတဲ့ပုံပေါ်နေတဲ့မင်းရဲ့အတွက်တဲ့လုပ်ငန်းရှင်ပေါ်မှာသမ္မတထရမ့်ရဲ့ပြင်းထန်တဲ့စိန်ခေါ်မှုကြောင့်နှစ်ဖက်စလုံးနုံနုံကြကြရှိနေတာဖြစ်ပါတယ်မင်းရဲ့အတွက်တိတ်မကွာပဲဖြစ်နေတဲ့အရီဇိုနာပြည်နယ်မှာတော့ဖီနစ်မြို့မာရီကိုပါကောင်တီရွေးကောက်ပွဲဌာနရုံးရှိမှာနှစ်ဖက်ထောက်ခံသူတွေကြားချက်တဲ့ပြင်းတွေကခဏတာလုံထွေတပ်ပုံမှုတွေဖြစ်ပွားခဲ့ပါတယ်။ရုံးထဲမှာမဲရေတွက်နေချိန်မှာအပြင်မှာလက်နက်တွေကင်ဆောင်ထားတဲ့လက်ရရင်းအဖွဲ့တွေအများအပြားစုရုံးရောက်ရှိလာတာကြောင့်ရရုပ်တဲတဲဖြစ်သွားခဲ့တာပါ။ Pennsylvania ပြည်နယ် Philadelphia ဘက်မှာတော့ရဲတွေထူးထူးထပ်ထပ်ချထားပြီးအတားအဆီးတွေနဲ့ခြားထားတဲ့အတွက်နှစ်ဖက်ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုအသိမရှိလာပါဘူး။ Georgia ပြည်နယ် Atlanta, Michigan ပြည်နယ် Detroit, Nevada ပြည်နယ်က Las Vegas နဲ့Wisconsin ပြည်နယ်က Milwaukee တို့လိုနှစ်ဖက်အကျိတ်နဲ့ရှင်တင်ရတဲ့ပြည်နယ်တွေကမြို့ကြီးတွေမှာတော့အခုလိုတင်းမာမှုတွေကိုတွေ့နေရပါတယ်။ COVID-19 ကာယောဂါအတွက်တားမြစ်ကန့်သတ်မှုတွေချလာနဲ့ငွေကြေးဥစ္စာအရင်းနဲ့ရဖို့ခက်ခဲလာနေတာကြောင့်ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေတာဟာဆင်းရဲတဲ့ဒေသတွေကကလေးငယ်တွေကိုပိုလီယိုနဲ့ဝက်သက်ရောဂါတွေဖြစ်ပေါ်မယ်အန္တရာယ်ရှိလာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြတဲ့ Geneva အစည်းအဝေးမှာသတိပေးလိုက်ပါတယ
် The COVID-19 pandemic hurts momentum as polio and immunization
COVID-19 ကရောဂါကြောင့်ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုရပ်ဆိုင်းချရတဲ့လုပ်ငန်းစဉ်တွေကိုထိခိုက်စေပါတယ်ဒါဟာအထူးသဖြင့်ကာကွယ်ဆေးထိုးဖို့လိုနေတဲ့ဒေသတွေကကလေးငယ်တွေအတွက်ပိုလီယိုကြောသေရောဂါဝက်သက်နဲ့အဆုတ်ရောင်ရောဂါတွေဖြစ်ပေါ်မှုအန္တရာယ်ပိုပြီးကြီးလာနေပါတယ်လို့ပြောသွားတာပါအခုချိန်မှာဒီယောဂါတွေပြန်ပြီးဖြစ်ပေါ်နေတာတွေ့လာရတဲ့အတွက်ပိုပြီးဆိုးမလာခင်တားဆီးဖို့လိုအပ်တယ်လို့ကလေးအလုံးတယောက်မှကြံကာဝယ်ဆေးထိုးနိုင်မှုလိုအပ်မှာဖြစ်ကြောင်းလည်းပြောပါတယ်ပိုလီယိုယောဂါအတွက်ဒေါ်လာ300,000နဲ့ဝက်သက်ယောဂါအတွက်ဒေါ်လာ255သန်းရထားပြီးစုစုပေါင်းရန်ပုံငွေဒေါ်လာ655သန်းလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက် WHO နဲ့ UNICEF တို့ပူးတွဲပြီးကမ္ဘာတစ်လောကအလှရှင်နိုင်ငံတွေကိုအရေးပေါ်ပန်ကြားခဲ့ပါတယ်တာလီဘန်တွေခြေကုပ်ယူထားတဲ့အာဖဂန်နစ္စတန်အရှေ့ပိုင်းဒေသမှာပြီးခဲ့တဲ့လကအယ်ကဲဒါအဆင့်ငယ်အရာရှိတူးကိုအသေးရမိခဲ့တာကိုကြည့်ရင်တာလီဘန်တွေဟာသူတို့ပေးထားတဲ့အယ်ကဲဒါနဲ့အဆက်အသွယ်ဖြတ်မယ်ဆိုတဲ့ကတိမတည်ဘူးဆိုတာပြနေတယ်လို့အာဖဂန်အစိုးရကပြောပါတယ်။တာလီဘန်တွေဟာအကြမ်းဖက်ဖွဲ့တွေလှုပ်ရှားနိုင်အောင်လုံခြုံစစ်ချရတဲ့နေရာတွေပေးထားသေးတယ်လို့အာဖဂန်အစိုးရပြောခွင့်ရစစ်တိတ်စစ်တီကီကဒီဝေကိုပြောပါတယ်။ဖေဗရီလာရုံးကအမေရိကန်နဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်အရတာလီဘန်တွေဘက်က IS နဲ့ Al-Qaeda တို့လိုအကြမ်းဖက်အဖွဲ့တွေအတွက်ကူညီထောက်ပံ့မှုတွေကိုရပ်ဆိုင်းပေးရမှာဖြစ်ပါတယ်။အာဖဂန်အစိုးရတပ်တွေက Al-Qaeda အဖွဲ့အကြီးဆုံးခေါင်းဆောင်တဦးဖြစ်တဲ့ Abu Mushin Al-Masri ကိုတာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်အရှေ့ပိုင်းကဂါဇန်နီခရိုင်ထဲမှာအသေးရမိခဲ့တယ်လို့ အောက်တိုဘာ24ရက်ကသတင်းထုတ်ပြန်ခဲ့တာပါ။မေလာတုန်းကထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရစံစာထဲမှာအာဖဂန်နစ္စတန်နိုင်ငံကခရိုင်အနည်းဆုံး12ခုလောက်မှာဒီဖွဲ့ဆက်ပြီးလှုပ်ရှားနေတယ်လို့တာလီဘန်တွေနဲ့သူတို့ရဲ့ခေါင်းဆောင်ပိုင်းခြားအနည်းကဆက်ဆံမှုတွေရှိနေတယ်လို့ပြောပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ကူးစက်သူလူနာသေနောက်ထပ် 1,342 ယောက်အတည်ပြုလိုက်တဲ့အတွက်အခုထိကူးစက်သူစုစုပေါင်း 59,289 ယောက်ရှိပြီဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့အတွက်တက်ခွဲနမူနာ 14,449 ခုဆက်ရှိခဲ့တဲ့အထက်ကအခုလိုရောဂါကူးစက်သူ 1,300 ကျော်တွေ့ရှိတာဖြစ်ပါတယ်။အခုချိန်ထိတက်ခွဲနမူနာဆက်ဆေးမှုပေါင်း 9,650,000 ကျော်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။အတည်ပြုလူနာတွေနဲ့ရောဂါကင်းစင်ပြီးဆေးရုံဆင်းခွင့်ရသူက 43,289 ယောက်ရှိပါတယ်။မနေ့ကကိုဗစ် -19 ကြောင့်သေဆုံးခဲ့သူ24ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူ 1,386 ယောက်ရှိပြီးဖြစ်ပါတယ်။မြန်မာနိုင်ငံကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိုဗစ် -19 ရောဂါဖြစ်ပွားမှုအများဆုံးနိုင်ငံ90စီးရဲမှာတော့နိုဝင်ဘာလ9ရက်နေ့ထိအဆင့်89မှာရှိပါတယ်။ပြီးခဲ့တဲ့အပတ်တွေတော့အဆင့်85အထိရောက်ခဲ့ပြီးအခုအဆင့်ပြန်ကျတော့တာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမဲ့မြန်မာရွေးကောက်ပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကိုစတာတက်စ်အနေနဲ့လေးလာဆောင်ကြည့်သွားမယ်လို့ညွှန်ပြမှုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကနိုဘလာ6ရက်နေ့ကသတင်းထုတ်ပြန်ကြေညာပါတယ်။ကြင်ကြန်တည်ငြိမ်ပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကစစ်စဲမပြဖွံ့ဖြိုးတိုးတက်မှုနဲ့လူ့ခွေရေးတိုးတက်ဖို့အရေးပါတဲ့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရွေးကောက်ပွဲဟာစစ်တပ်အပေါ်အယက်သားဆွေးကထိန်းချုပ်ကိုင်တွယ်ရေးအပါအဝင်ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးလုပ်ငန်းစဉ်အတွက်အရေးပါကြောင်းဒါအပြင်ဒုက္ခဒယ်ရီကုန်တိတ်ခါရှိရှိနဲ့ဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်လည်းအထောက်အကူပြုစေလိမ့်မယ်ဆိုတာကိုကုလသမဂ္ဂတွင်ရမှုချုပ်အနေနဲ့မျှော်လင့်ထားကြောင်းကုလပြောခွင့်ရစတီဖင်ဒူဂျာရစ်ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါရယ်ကိုဗစ် -19 ကာယရောဂါတိုက်ဖျက်ရေးအာရုံစိုက်လုပ်ကိုင်နိုင်ဖို့တနင်္ဂနွေလုံးမှာအပြည့်ရထားဖို့ကုလသမဂ္ဂတွင်ရမှုချုပ်ကထပ်မံတိုက်တွန်းကြောင်းရခိုင်နဲ့ချင်းပြည်နယ်တွေကလက်နက်ကိုင်ပဋိပက္ခတွေအတွက်စိုးရိမ်ပူပန်ပြီးသလိုဒီပဋိပက္ခတွေပါဝင်ပတ်သက်နေတဲ့တစ်ဖက်တပ်တွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာပြည်ပဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့နဲ့အရက်သားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့ပြောပါရယ်အခုလိုမြန်မာနိုင်ငံသားတွေအတွက်အရေးကြီးတဲ့အခါသမယမှာငြိမ်းချမ်းရေးနဲ့လူကုန်သိက္ခာတိုးတက်ရေးချုပ်ပန်းလှုပ်ဆောင်ချက်တွေအပေါ်ကုလသမဂ္ဂအဖွဲ့ကြီးကဆက်လက်ထောက်ခံမှုပေးသွားမယ်လို့လည်းအတွေ့အကြုံချုပ်ယုံကပြောပါရယ်ခင်ဗျအရှိတကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ ETIM လို့ခေါ်တဲ့တရုတ်ခွဲထွက်ရေးအဖွဲ့အဖွဲ့ကိုအမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားရကနေပြန်လည်ပယ်ဖျက်ပေးလိုက်ပါတယ်။အဲ့ဒီအဖွဲ့ကတရုတ်နိုင်ငံရှင်ဂျင်းပြည်နယ်ကအူဂီဂါမွတ်စလင်လူနည်းစုတွေအတွက်တိုက်ပွဲဝင်နေတာလို့ကြေညာထားပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတယ်လို့ဆက်ဆွဲခံထားရတဲ့အဖွဲ့လည်းဖြစ်ပါတယ်။တရုတ်နိုင်ငံကတော့အဲ့ဒီဖွဲ့ဟာတရုတ်နိုင်ငံအနောက်ပိုင်းကဦဂါမွတ်စလင်ဆယ်သန်းနေထိုင်ပြီးတဘာဝရင်းမြစ်ကျွဲဝတဲ့ရှင်ကျန်းပြည်နယ်တဲ့အကြမ်းဖက်လုပ်ရတွေလို့ဖို့ကြံစည်နေတယ်ဆိုပြီးဆက်ဆွဲထားတာဖြစ်ပါတယ်။မကြာသေးခင်ကပဲနိုင်ငံတကာလူ့အဖွဲ့ရေးအဖွဲ့တွေပြပရောက်ဦဂါတွေနဲ့နောက်နိုင်ငံတွေကတရုတ်တို့ဦဂါမွတ်စလင်တွေကိုထိတ်သိမ်းရေးစခန်းတွေမှာဖိနှိပ်ချုပ်ကြဲထားရှိတယ်ဆိုတဲ့ဆက်ဆွဲချက်နဲ့အရှိန်တိုးမြင့်ဝေဖန်ဖိအားပေးလာနေတာဖြစ်ပါတယ်။တူတူကတော့အစွန်ရောက်အစ္စလာမစ်အယူအဆကိုတိုက်ဖြတ်ဖို့အခုလိုလုပ်ရတာလို့ပြောပါရယ်။ချက်တာပရီတီကထုတ်ပြန်ပြီးအော်တိုဘာလ20ရက်နေ့ရက်စွဲတက်ထားတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပုံပီယိုရဲ့ကြေညာချက်မှာတော့အရှိတကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ ETIM ကိုအကြမ်းဖက်အဖွဲ့အစည်းကနေပယ်ဖျက်လိုက်ပြီးလို့ဖော်ပြထားပါရယ်။ ETIM အဖွဲ့ကိုအကြမ်းဖက်စည်းကနေထုတ်ပယ်လိုက်တဲ့အမေရိကန်တို့ရဲ့စုံပြတ်ချက်ကိုတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဝါဝဲဘန်းကရှုတ်ချလိုက်ပြီးအဲ့ဒီအဖွဲ့ဟာကုလသမဂ္ဂလူကြော်ရေးကောင်စီရဲ့အကြမ်းဖက်မှုအဖွဲ့အစည်းစီးရင်ထဲမှာပါဝင်တယ်လို့ပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံတဲ့ ETIM အဖွဲ့ဝင်တိုက်ခိုက်ရေးသမားတရားဝန်ကြီးရှိတယ်လို့အမေရိကန်တို့ကခန့်မှန်းထားပါရယ်။ဇူလိုင်လတုန်းကတော့ကုလသမဂ္ဂကတရုတ်နိုင်ငံနဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်ဘတ်တက်ရှမ်ပြည်နယ်ကအဖွဲ့တစ်ခုနဲ့ဆက်နွယ်နေတဲ့ ETIM အဖွဲ့ဝင်900လောက်ရှိတယ်လို့အစီရင်ခံထားပါရယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ကာယရောဂါဆိုင်ရာအထူးစီဝေးတက်ရောက်ခွင့်ရရှိရေးထိုင်ဝမ်ကိုဖိတ်ကြားဖို့ ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးက WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတိုက်တွန်းလိုက်ပါတယ်။အထိပယ်ပြေဝါတဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ပြုလုပ်နိုင်ဖို့ WHO အနေနဲ့ထိုင်ဝမ်ကိုဖိတ်ကောက်ကမ်းလှမ်းဖို့တိုက်တွန်းတယ်လို့အမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတောက်ကြံလေးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကင်တွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့WHO အဖွဲ့နဲ့အဖွဲ့ရဲ့အကြီးအကဲ Ghebreyesus ကိုအမေရိကန်နိုင်ငံကပြည်ပထဏဝေဖန်နေတာလည်းဖြစ်ပါတယ်။အမေရိကန်တို့က WHO ကတရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးရှိတယ်လို့ဆက်ဆွဲထားသလိုအဖွဲ့ထဲကနေလုတ်ထွက်ဖို့ကိုလည်းစီစဉ်နေတာဖြစ်ပါတယ်။ဒီနေ့တည်းအမေရိကန်တို့ရဲ့ထောက်ခံမှုနဲ့ထိုင်ဝမ်က WHO အစည်းအဝေးပွဲတွေကိုလေ့လာသူအနေနဲ့တရားခွင်ရရှိရေးတခြားနိုင်ငံတွေရဲ့ထောက်ခံမှုကိုရရှိဖို့စီယုံကြိုးပမ်းနေတာလည်းဖြစ်ပါတယ်။ထိုင်ဝမ်ကိုသူ့ရဲ့နယ်မြေအဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကတော့ဒါကိုမကြည်မနှံ့နဲ့ဒေါသထွက်နေတာလည်းဖြစ်ပါတယ်။ WHO အဖွဲ့ဝင်194နိုင်ငံက COVID-19 နဲ့ပတ်သက်တဲ့ကိစ္စတွေကိုနောက်တဲ့ပတ်ထဲမှာဗီဒီယိုကတဆင့်ဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါ။အခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါရှင်ကျွန်မအင်ဂျင်နိုင်ပါအခုကျွန်မတို့အမေရိကန်သမ္မတအင်ဂျူရောဝင်းတွင်းမှာရောက်ရှိနေပါတယ်ဒီ2020အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့နောက်ဆုံးအချိန်ကြီးတည်ရဖို့ပေါ့နော်အထူးသဖြင့်ဒီသမ္မတထရန့်ကိုယ်တိုင်ပေါ့သတင်းစာရှင်းလင်းပွဲလုပ်ဖို့အစီအစဉ်တွေအတွက်လည်းကျမတို့ဒီအင်ဂျူရောတွင်းထဲမှာလာရောက်ပြီးတော့စောင့်ဆိုင်းနေတာလည်းဖြစ်ပါတယ်နောက်ပြီးတော့ကျမတို့ဒီအခုဒီသမ္မတဝင်းတွင်းမှာဒီ VOA မြန်မာပိုင်းအနေနဲ့ပေါ့နော်လာရောက်ပြီးတော့ဒီရွေးကောက်ပွဲနောက်ဆုံးအချိန်တွေကိုသတင်းယူခွင့်ရတာလည်းဖြစ်ပါတယ်ဒါကြောင့်ကျမတို့ဒီ VOA ပရိသတ်တွေကိုလည်းဒီ American ရွေးကောက်ပွဲနဲ့ပတ်သက်ပြီးနောက်ဆုံးအချိန်တွေကိုကျမတို့ဒီအင်ဂျူရောဝင်းကနေပြီးတော့ပေါ့နော်ကျမတို့တင်ဆက်နေပါတယ်ရှင် American သမ္မတရွေးကောက်ပွဲကဒီပြီးသွားတာပေါ့နော်ရက်အတန်ကြာရှိနေပေမဲ့ဘသူနိုင်မလဲဆိုတော့အဖြေကအခုချိန်ထိထွက်မလာသေးပါဘူးအထူးသဖြင့်ဒီတီနယ်တွေမှာဒီမဲရေတွက်မှုမပြီးသေးတဲ့ဒီတီနယ်တွေနဲ့ပတ်သက်လို့လေအခုလက်ရှိနောက်ဆုံးချိန်ကြီးရဆိုလို့ရှိရင်သမရထန့်ကနေပြီးတော့တချို့တီနယ်တွေမှာပေါ့နော်ဒီမဲရေတွက်မှုနဲ့ပတ်သက်ပြီးတော့ဒီတရားစွဲဖို့ပေါ့လေသူရှင်းနေအဖွဲ့ကစ조사နေတာလေကျမတို့တွေ့ရပါတယ်နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြာတာပတိနေ့နိုဝင်ဘာလ5ရက်နေ့ကသမ္မတထရမ့်ကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်တဲ့အထဲမှာလဲသူကဒီရွေးကောက်ပွဲမှာမတမာမှုတွေရှိနေတယ်ဆိုပြီးတော့အထောက်အထားချက်လက်မရှိဘဲနဲ့ပေါ့နော်ထပ်ပြီးတော့ဆွဆဲပြောဆိုသွားသလိုနောက်ပြီးတော့လဲဒီရွေးကောက်ပွဲမှာသူအနိုင်ရပါတယ်ဆိုပြီးတော့လဲသူကထပ်ပြီးတော့ချိန်ညားသွားတာမျိုးရှိပါတယ
် We can't be disgraced by having something like this happen
so သမ္မတထရမ့်ပြောသားတာကဒီလိုအဖြစ်မျိုးတွေကြောင့်အရှက်ရစရာအဖြစ်မျိုးအရောက်မခံနိုင်ဘူး။ဒါကြောင့်ဒီလိုဖြစ်ရက်တွေမကြာခင်ကင်းရှင်းသွားမယ်လို့မျှော်လင့်ကြောင်းဒါပေမဲ့ဒီအတွက်တရားရေးလမ်းကြောင်းကရင်ဆိုင်သွားဖို့ရှိကြောင်းသမရထရန်ကပြောသွားတာပါ။တစ်ဆက်တည်းပဲဒီရွေးကောက်ပွဲမှာသူပဲအနိုင်ရလိမ့်မယ်လို့သမရထရန်ကပြောသွားပါတယ
်။ And we think we will win the election very easily. We think there's going to be
ရွေးကောက်ပွဲကိုကျွန်တော်တို့အလွယ်တကူအနိုင်ရပါလိမ့်မယ်။ဒီအတွက်လည်းကျွန်တော်တို့မှာဥပဒေကြောင်းအရတက်စီအထောက်အထားတွေအများကြီးရှိပါတယ်။ဒါကြောင့်ဒီနိုင်ငံရဲ့အမြင့်ဆုံးဗဟိုတရားရုံးချုပ်မှာဒီကိစ္စကိုအဆုံးသက်ဆောင်ရွက်သွားမှာပါလို့သမ္မတထရန့်ကပြောကြားသွားတာပါ။လက်ရှိမှာတော့ထရန့်နဲ့ Republican Party ကိုစားပြုရှေ့နေတွေကမဲရေတွက်တဲ့နေရာမှာမှန်ကန်မှုမရှိဘူးဆိုတဲ့စွဲချက်နဲ့ Pennsylvania ပြည်နယ်မှာတရားစွဲဆိုထားပါတယ်။တောက်ကြနေမနေ့ပိုင်းအချိန်ထိမဲရီတွက်နေတဲ့ရလက်တွေထုတ်ပြန်ကြတဲ့အရာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်ဂျိုးဘိုင်ဒန်ကသမ္မတထရန့်ရဲ့ရှေ့ကနေပြေးနေတာပါ။ popular လူကြိုက်များတဲ့မဲရီတွက်ပဲဖြစ်ဖြစ်တင်းနေကိုစားပြုကိုယ်စားလှယ်မဲရီတွက်စုစုပေါင်းရဲ့တဝက်ဖြစ်တဲ့သက်မှတ်ချက်290ထိဆိုရင်ဂျိုးဘိုင်ဒန်ကဦးဆောင်နေပါတယ်။အခုချိန်ထိတော့မဲရီတွက်လို့မပြီးသေးတဲ့ပြည်နယ်တွေရှိနေပါတယ်။အဲ့ဒါတွေကတော့ Arizona, Nevada, Georgia, Pennsylvania နဲ့ North Carolina တို့ပဲဖြစ်ပါတယ်။ဘယ်သူနိုင်မလဲဆိုတာပြက်ပြက်သားသားမသိရသေးပေမဲ့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့တောက်ကြံနေကသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ
်။ With Joe Biden having the tremendous mandate that he has
ရွေးကောက်ခံသမ္မတဘိုင်ဒန်နေနဲ့ဥဆောင်ဖို့ခိုင်မာတဲ့လုပ်ပိုင်ခွင့်ရှိနေပါတယ်။ဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာရှိတဲ့ဒီမိုကရက်အများပြားလဲသူနဲ့အတူရပ်တည်သွားမှာပါလို့နန်စီပလိုစီကပြောသွားတာပါ။Republican အထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကတော့တောက်ကြနေသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အခုလိုတုံ့ပြန်သွားပါတယ
်။ Let me just say with regard to the matter I know you all
အားလုံးစိုးရိမ်ပူပန်နေတဲ့အဆုံးဖြတ်မပေးနိုင်သေးတဲ့ရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့ဒီနေ့မနေ့ကြီးကြမှာရေးထားသလိုပါပဲဒီထက်ပိုပြီးတော့ကျွန်တော်အနေနဲ့အကြောင်းထူးတုံ့ပြန်စရာမရှိဘူးလို့ Mitch McConnell ကပြောသွားတာပါ။
ကျွန်မအင်ဂျင်နိုင်ပါသမရအင်ဖြူရောကနေပြီးတော့သတင်းပေးပို့နေတာဖြစ်ပါတယ
်သောရရှင်များရှင်2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးခွင့်ရှိတဲ့ရွေးကောက်ပွဲကော်မရှင်ရဲ့သတ်မှတ်ထားတဲ့ကာလအတွက်ကတော့ဒီကနေ့နိုဝင်ဘာလ9ရက်နေ့ကနောက်ဆုံးသတ်မှတ်ရဖြစ်ပါတယ်ကျူတင်မဲပေးခွင့်ရှိတဲ့သူတွေအစဉ်ပြေချုံးမွေစွာမဲပေးနိုင်ခဲ့ကြပါသလားမဲပေးခွင့်ခွင့်ရေးဆုံးရှုံးတာမျိုးရရှိခဲ့ပါသလားစတဲ့အခြေအနေတွေကိုကျမစုမုံကစူးစီးတင်ပြပေးကြပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့2020ပြည့်နှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပခြင်းမတိုင်မီအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနှေးကြရင်မဲယုံမှာကိုယ်တိုင်ဆန္ဒမဲသွားမပေးနိုင်ကြတဲ့ပြည်သူတွေသက်ဆိုင်ရာရက်ကွက်ကြေးရွာအုပ်စုရွေးကောက်ပွဲမဲယုံခွဲတွေမှာအောက်တိုဘာလ29ရက်နေ့ကနေစပြီးနိုဝင်ဘာလ9ရက်နေ့အထိကြိုတင်ဆန္ဒမဲပေးနိုင်ကြတယ်ဆိုတာရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားတာပါဒါကြောင့်ဒီကနေ့နိုဝင်ဘာလ9ရက်နေ့ကတော့ကြိုတင်ဆန္ဒမဲပေးခွင့်နောက်ဆုံးသတ်မှတ်ရဖြစ်ပါတယ်ဒီတော့2020ရွေးကောက်ပွဲကျင်းပမယ့်ရက်မိမိတို့ရဲ့နေရာမှာပြန်ပြီးတော့မဲမပေးနိုင်တဲ့သူတွေအသက်60နဲ့အထက်အသက်အရွယ်ကြီးတဲ့သူတွေရွေးကောက်ပွဲတာဝန်ကျတဲ့သူတွေအစိုးရအဖွဲ့ဝင်အစဉ်စဉ်စားတဲ့ကြိုတင်ဆန္ဒမဲပေးခွင့်ရှိတဲ့နိုင်ငံသားတွေအတွက်ကြိုတင်ဆန္ဒမဲပေးခွင့်ရဖို့ရွေးကောက်ပွဲကော်မရှင်ဘက်ကစီစဉ်ဆောင်ရွက်ပေးမှုအခြေအနေတွေကြားမှာတော့အဆင်ပြေပြေနဲ့မဲပေးနိုင်ခဲ့တဲ့သူတွေရှိတယ်လို့မဲပေးခွင့်ဆုံးရှုံးခဲ့ရသူတွေလည်းရှိနေပါတယ်ရှေ့ပြောင်းလို့ဒါတောင်းနဲ့ချီပြီးတော့ရှိတယ်ကချင်းပြည်နယ်ဖောက်ကတ်မြို့နယ်ဘက်မှာတော့မိမိတို့ရဲ့အရက်ဒေသတွေမှာမဲကြံမပေးနိုင်တဲ့သူတွေအထူးသဖြင့်ကိုဗစ်ကာလ stay at home အမိန့်ထုတ်ထားတဲ့ဖောက်ကတ်နယ်မြေထဲမှာကြိုတင်မဲပေးနိုင်ရေးဆောင်ရွက်နေတာတွေကိုတော့ဖောက်ကတ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးက VOA မြန်မာပိုင်းကိုရှင်းပြပါတယ
်ကျွန်တော်တို့ကကြိုတင်ဆန္ဒမဲဆိုတဲ့နေရာမှာဟိုအသက်60အထက်သူတို့ဟောလောက်ထားတဲ့ဟာတွေရှိတယ်မဲယုံနေမှာတာဝန်ယူကြမဲ့ဟိုမဲယုံမှုတို့ဒုမဲယုံမှုတို့အလုံးညုံရေးတို့နောက်တော့ကျွန်တော်တို့ပါတီတွေကနေခံထားတဲ့ပါတီရဲ့မဲယုံကိုယ်စားလှယ်တို့ဒါတွေကတော့ကြိုတင်ဆန္ဒမဲပေးနေကြတယ်ဗျဟုတ်ကဲ့ကျွန်တော်တို့ဒီလူကြီးတွေကတော့စောမိုင်းကပေးပြီးပြီပေါ့ဗျာခုကမနေ့ကပဲဒီအစိုးရခွဲရနေလို့ရှင်းညာထားတာရှိပါတယ်ဗျအဲ့ဒါပါလဲဆိုလို့ရှိရင်ကျွန်တော်ရှိရာ CF ဟုတ်ဒေတာဖြစ်နေရလीအဲ့တော့တခြားကနေပြန်လာတဲ့လူတွေခက်ခက်လာမဲ့လူတွေတချို့ကျတော့ဘာကနေဒီမှာကိုယ့်ကချင်မီရဲ့အတွင်းကိုသွားဖို့ခက်ခဲနေရလူတွေကိုအဲ့ပြမဲပေးဖို့တဲ့အခွင့်ပြုတဲ့ဟာမျိုးတော့ရှိပါတယ်ဗျဟုတ်ကဲ့
ကျူတင်ဆန္ဒမဲပေးဖို့အခွင့်အရေးဆုံးရှုံးခဲ့တဲ့မွန်ပြည်နယ်ပေါင်မြို့နယ်ဘက်ကရေလုံသားတထောင်နီးပါးရဲ့အခြေအနေကိုလည်းပြောပြပေးချင်ပါတယ်ကျူတင်မဲပေးခွင့်ရှိတဲ့နောက်ဆုံးရက်ဖြစ်တဲ့နိုဝင်ဘာလ6ရက်နဲ့နိုဝင်ဘာလ9ရက်နေ့တွေမှာကျူတင်ဆန္ဒမဲလာပေးဖို့ကော်မရှင်ဘက်ကပြောပေမဲ့ရေလုံငန်းခွင်ဖြစ်တဲ့ပင်လယ်ထဲကိုပြန်ထွက်ရမှာမို့မွန်ပြည်နယ်အလတ်ကျေးရွာနယ်ဝဲပဒံကျေးရွာကရေလုံသားတထောင်နီးပါးမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေဖြစ်နေတာပါမိသားစုစားဝတ်နေရေးမပြေလည်တာကြောင့်ခင်မိုးနဲ့သားဖြစ်သူကကြိုတင်မဲထဲခွင့်မရပဲပင်လယ်ထွက်ပြီးအလုံးလုံးနေရပါတယ်လို့အလတ်ကြီးရွာကမမီချိုကပြောပါတယ်
ကျမတို့ကကြိုတင်မဲကိုမထက်ရတော့ပေါ့နော်အခုမဲကျမတို့ကမဲထက်တိုင်းဝင်ဆုံဆုံသွားတော့စိတ်တော့မကောင်းဖြစ်တယ်ပေါ့နော်ကျမတို့ကမဲထက်ချင်တယ်ပေါ့အဲ့လိုမျိုးပေါ့ကျမတို့ရောက်ကြတယ်ကျမတို့သားတွေကအကုန်လုံးကရေလောက်သွားသမားတွေဆိုတော့သူများအလုံးလုံးတယ်ဆိုတော့သူများကလည်းပတ်စံယူထားတယ်လေဆိုစင်းနိုင်ထွက်ဆိုလဲထွက်ရတယ်ပေါ့အဲ့လိုပေါ့နော်အခက်ခဲဆိုတာတော့စာဝတ်နေရင်မှလည်းစိတ်ကြည်တယ်ဟိုမဲပေးချင်စိတ်ရှိပေမဲ့စာဝတ်နေရင်အဆင်မပြေဘူးဆိုတော့ထွက်ရတယ်ပေါ့အဲ့လိုမျိုး
ဒီလိုမျိုးကြိုတင်ဆန္ဒမဲပေးခဲ့ကြသူတွေကြုံနေရတဲ့အခက်ခဲကြိုတင်ဆန္ဒမဲပေးခွင့်မရတဲ့သူတွေမဲပေးခွင့်ဆုံးရှုံးရတဲ့အခြေအနေတွေပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်လို့2020ရွေးကောက်ပွဲစောင့်ကြည့်လေ့လာသူ New Myanmar Foundation ကမမျှနန္ဒာသင်ကအခုလိုအကြံပြုပါတယ
်။ကျွန်တော်တို့အခုကျွန်းတင်နေကတော့အောက်တိုဘာ29ရက်နေ့မှာ5အထိဆိုရင်ဒါအသက်60ကျော်အရွယ်ပေါ့နော်။ငါးတစ်ပိုင်းပေါ့။6ရက်နေ့နဲ့9ရက်နေ့မှာကြတော့ဥမာကိုရဲ့ဒီလက္ခဏာနဲ့အတွင်းမှာပဲရှိတဲ့တို့တွေအတွက်ဆိုပြီးရွေးပြောထားတယ်ပေါ့နော်။ရေလုံသားတို့ဒီမောသားတို့ကြတော့သူကဒီလမ်းညွန်ချက်ထဲမှာဟိုကတေချာမဖြစ်နေတဲ့အခါကျတော့ဒီပေါင်မာနေမဟုတ်ပေါ့နော်တနေ့တိုင်းတိုင်းမှာဆိုလို့ရှိရင်လည်းဒီလိုမျိုးအခြေအနေမျိုးလေးတွေကိုဒီကြုံရတယ်ပေါ့နော်ကျမတို့မြင်တာကတော့ဒီကြိုတင်မဲနဲ့ပတ်သက်ပြီးတော့ဒီဖေချာတဲ့ procedure တစ်ခုပေါ့နော်ဒီရှိဖို့လိုအပ်နေတယ်လို့မြင်တယ်ဥပမာဒီရေလုံသားတို့ဒင်းမောသားတို့ခီးထွက်မဲ့သူတွေအတွက်ဆိုလို့ရှိရင်တော့ဘယ်လိုမျိုးပေးရမလဲဆိုတဲ့အခြေအနေတွေကိုသိချာအောင်ကြိုတင်ပြီးတော့လုပ်တင်နေလို့ကျမတို့ကဟာအကြံပြုချက်နာပေါ့နော
်2020ပြည့်နှစ်ရွေးကောက်ပွဲမှာမိမိတို့ရဲ့မဲဆန္ဒနယ်တွေမှာရှိနေပေမဲ့မဲယုံကိုကိုယ်တိုင်မသွားပေးနိုင်သူတွေအတွက်မနေ့တောက်ကြတဲ့နိုဝင်ဘာ6ရက်နေ့ဒီကနေ့နိုဝင်ဘာလ9ရက်စနေနေ့တွေမှာကြိုတင်မဲဆန္ဒပေးနိုင်ကြပါတယ်။နောက်ပြီးတော့ကိုဗစ်အတွက်တိကျခွဲကန့်သတ်နေထိုင်နေရတဲ့ quarantine ဝင်နေရတဲ့သူတွေအတွက်ကိုလည်းကြိုတင်ဆန္ဒမဲပေးခွင့်ရဖို့စီစဉ်ထားပါတယ်။ဒီလိုကြိုတင်ဆန္ဒမဲပေးတာတွေကိုလွှတ်တော်ကိုယ်စားလှယ်လောင်းနေရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဘက်ကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နဲ့ဆက်သွယ်ပြီးတော့မဲဆန္ဒရှင်ရဲ့လျှို့ဝှက်ဆန္ဒပြုခြင်းကိုမထိခိုက်စေဘဲနဲ့ကိုဗစ် -19 ကာကွယ်ရေးနည်းလမ်းတွေနဲ့အညီလိုက်ပါကြီးစုနိုင်ကြောင်းကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်ကျွန်မဆုမွန်ပါ
Thank you. င်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်တန်စားနဲ့ DVD ရုပ်တံကထုတ်လွှင့်ပေးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။မကြာခင်ကျင်းပမဲ့ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အစိုးရတဲ့အနေနဲ့ဒုက္ခသည်တွေအရေးအလေးထားဆောင်ရွက်ဖို့ထိုင်းနိုင်ငံနေဆက်ဒေသကဒုက္ခသည်တွေလူလာနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။လာမဲ့တနင်္လာနေ့တိုင်းရွေးကောက်ပွဲကြီးကျင်းပဖို့ဆရာချက်တန်နေတယ်မှာပဲ။ထိုင်းနိုင်ငံနေဆက်ဒေသရောက်မြန်မာနိုင်ငံကဒုက္ခသည်တွေကြားမှာတော့ပျော်လင်းချက်တွေနေနေပါတယ်။ထိုင်းမြန်မာနေဆက်မှာရှိတဲ့အုံပြန်ဒုက္ခသည်စခန်းကကိုအိုးတွေကတော့ဒုက္ခသည်စခန်းကိုရောက်တာ10နှစ်ကျော်ကာလမှာအစိုးရအဆက်ဆက်ကဒုက္ခသည်ရေးကိုအလေးနဲ့ထားတာမတွေ့ရဘူးလေဆိုပါရယ်
။အာမြန်မာသူတဲ့ကြောင်းလည်းသူမနေကြတယ်သူတို့လည်းသူတို့သိခါရှိရှိနဲ့ကြံနိုင်ဖို့သူတို့လည်းပြောကြတယ်။ဟုတ်တော့သူတို့ပြောလေးတို့ဖြစ်မလာကြဘူး။ဒါတို့ကဒုက္ခသည်အကြီးကြီးတွေဖြစ်ခြင်းလေးနဲ့ထားတာမတွေ့ရဘူး။ဒီရတဲ့ကစစ်ပြအားကြီးနေရှိသေး
တယ်။မြန်မာနိုင်ငံမှာအရက်သားဆွေးရတက်လာပြီနဲ့ဒုက္ခတွေကြီးအရေးအာယုံဆိုင်ဖြစ်တင်လာမျိုးတွေမတွေ့ရတဲ့အတွက်မျှော်လင့်ချက်တွေအားနည်းလာကြလာလို့လေတည်ရင်ဒုက္ခတွေကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ကြီးကပြောပါတယ်
။အခုကျောင်းလေးရှိရတော့အမှန်ပြောရတဲ့လမ်းရင်းစံပါမရှိဘူး။ဘာလို့ဆိုရင်အရင်ကဆိုရင်ပြောရဲဒီ NLD ဒီကောင်ကဒီလိုလိုမျှော်လင့်ချက်ရှိတာပဲ။ဒါနဲ့တကယ်Shallow season, the good thing, and the other that is paid in the patina. One as you can see, that's the way, so the kitchen. I don't know that maybe they do not mean up. You know, so that you have to know, doesn't have a patina, but as you can see. So the cartona of the other, maybe you never eat the reason as you can see. How can you get the other of the other? So the middle.
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရမတိုင်ခင်ကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေနဲ့အပြစ်ကရစေးရေးသဘောတူညီကြရယူပြီးဒုက္ခသည်တွေရဲ့အရေးကိုပါဖြေရှင်းမယ်လို့ဆိုပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်တာကလည်းအဓိကပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးဦးရောဘတ်ကြီးကပြောပါတယ်
။ဘာလို့ဒီလိုလဲဆိုရင်တော့ဘာမှရှိဘူးလေ။ဘာလို့လဲဆိုတော့ NC ကတော့ပြောထားတယ်ကြည့်ရတယ်ဒီညကျောင်းရှိသားလေးဘာတို့ကလည်းတန်းပါတယ်လေဒီကစင်နာလို့တက်ရတယ်ဒီကဒီကကြောက်ရှိတော့သူကဘာမှမလုပ်ပြီးတော့ကျွန်တော်ယူတွေ့တယ်လေတော်တော်ဒီလိုလည်းမသိမတော့ဘာအသေးနဲ့ပြတာအခုကလည်းတော်တော်လူရဘာမှအဲ့ဒီတိတ်ကအော်ဒါလာပြောလို့နေချီတော့သူကဘာမှစိတ်ဝင်စားမှမရှိဘူးဘာလို့တကယ်အခြေအနေပြအားလို့ရှိရောကျွန်တော်ကသူတို့ကပြန်သွားပါလေဘာမှအခြေအနေရှိတော့ဒါကတော့သူတို့လူဒီလိုကြံနေရဦးတယ်။ဒီကကြံလို့ရှိနေရပြီးအင်္ဂလိပ်ညီလေးလောက်စားဖို့လည်းသူတို့အတွေ့အကြုံတော့ခက်ပေးစီနေတာ။စီလာစီလာတော့တချို့လူကသူတို့ညီရစီရောညီညီစီလာအဝိညာဉ်သိလာတဲ့ပုံကြီး။ဆန်းမြန
်မာနေဆက်မှာဒုက္ခတဲ့စခန်းကိုကူးကြည့်ပြီးဒုက္ခတဲ့သိသိပါလောက်ခုလုံးနေထိုင်နေကြတာပါဒုက္ခတဲ့ကြီးဟာ1985ခုနှစ်လောက်ကတည်းကထိုင်းရဲ့ဇက်ကိုစတင်ခုလုံးလာခဲ့ပြီး1984ခုနှစ်ကျမှထိုင်းအစိုးရကအတိမတ်ပြုခဲ့ပြီးအစိုးရမဟုတ်တဲ့အဖွဲ့ကြီးတွေကအကူအညီတွေစတင်ရခဲ့တာလို့ဆိုပါတယ်နှစ်ပေါင်း40ကျော်ကြာပြီဖြစ်တဲ့စစ်ကေးဒုက္ခတဲ့ကြီးဟာအခုချိန်ထိသူတို့အရေးကိုစိတ်ဝင်စားတဲ့အစိုးရကြီးရဲ့ပေါ်လာနိုင်မလားဆိုပြီးလူငယ်တဲ့ငါးနှစ်ခန့်ကစိတ်ဝင်စားနေကြပါတယ်ဒါပေမဲ့အခုခါမှာတော့မြန်မာပြည်ရဲ့ရွေးကောက်ပွဲရလဒ်ဟာဘယ်လိုပဲဖြစ်လာပါစေသူတို့အတွက်ညှို့လေးချက်သိမ့်မရှိကြဘူးလို့ယူဆနေကြပါတယ်ရှင်။ကျမမအေးမှာထက်လက်မှလက်သက်ကနေသတင်းပြပို့နေရပါ
ရရှိတာဒုစရဘီကဘာမီဒီယာတွေမှာမြန်မာနိုင်ငံကြောင်းဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ရအောင်ပါ။မူရင်းအဘောမူရင်းအုံလုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ This is not democracy. Myanmar prepares for a troubled election. Taha democracy mahu. Pyatana phin ni ya yue kaw pwae twae Myanmar nangan pin sin jin swae khong sin ne. The New York Times tadin la ma Hana Beach ne So Nan lu yida thar ye samaw ko pyaw pya lo ba de. Tadin nin ni ma pi lo ma Myanmar yue kaw pwae ha khna khne phwae si bon sin nit ko da ma ka Dong San Su Ji ko ba a song phyat pi me yue kaw pwae chit de lo su tha ba de. Ta chain nung a raw Myanmar nangan yi ha ချင်းသိမ်းခံတော်အောင်ဆန်းစုကြည်နဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုဆက်ဖြတ်အကျဉ်းချတဲ့စစ်ဘုတ်ချုပ်တွေအကြတိုက်ပွဲဖြစ်ခဲ့ပြီးမြဲအဲ့ဒီအခင်းချင်းမျိုးပြောင်းလဲလွန်မြောက်ခဲ့ပြီလို့ဆိုပါတယ်အခုခါမှာမြန်မာနိုင်ငံကိုမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ရှင်းလင်းဖယ်ရှားရေးလုပ်ခဲ့တာနဲ့ဆက်ဆက်ပြီးပြည်ပနိုင်ငံတွေကရှုမြင်နေကြပြီးကိုယ်တိုင်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့သူတော်အောင်ဆန်းစုကြည်ကလည်းစစ်ဘုတ်ချုပ်တွေရဲ့ယခင်စနစ်အတိုင်းဖိနှိပ်ချုပ်ချယ်မှုတချို့ကိုလုပ်နေတယ်လို့ထောက်ပြထားပါတယ်စစ်တပ်နဲ့ငါးတစ်တာအနာခွဲဝေလာခဲ့တဲ့ဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာအနိုင်ရဖွယ်ရှိနေပေမဲ့မြန်မာဒီမိုကရေစီကောင်းကောင်းမွန်မွန်ရှင်သန်ရေးဟာစွတ်ပြောက်တဲ့အပေါ်မူတည်နေတာကိုနိုင်ငံရေးသမားအများအပြားကကျေနပ်မှုမရှိကြဘူး NLD Democracy Institutions တွေကိုအခိုင်အမာဖြစ်အောင်လှုပ်ဖို့ပြက်ကွက်တယ်လို့ထောက်ပြကြပါသေးတယ်။ဗိုလ်ချုပ်ပြင်းမြောင်နှံကလည်းသမရဖြစ်ချင်နေပုံရတယ်လို့အမည်မဖော်တဲ့သတင်းရင်းမြစ်တချို့ကိုကိုးကားရေးသားပြီးဒီအကြံစီကိုတက်ခိုင်ဖုံချွေးကတော့တိုင်းပြည်အတွက်အင်မတန်ကောင်းတဲ့အလားအလာခြေစုမြင်တယ်လို့ပြောကြောင်းအကူအကနဲ့ဖော်ပြပါရယ်။နေဆက်တဝိုင်းမှာအဓိကရှိနေရတဲ့တိုင်းရင်းသားအင်အားစုတွေကတော့စစ်တပ်ကိုမတက်စီလို့ဒေါအောင်ဆန်းစုကြည်ကိုလည်းစိတ်မကြိုက်ကြပါဘူးတဲ့။စစ်တပ်ရဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ်တက်ခိုင်မှုတွေပြင်းပြင်းထန်ထန်ဖြစ်လာနေတဲ့ကိစ္စနောက်တစ်ခါတိုင်းရင်းသားမဲဆန္ဒနဲ့တချို့ကိုဖျက်သိမ်းနေတဲ့ကိစ္စတွေကိုသူတို့ခံပြင်းကြတယ်လို့ဆိုပါရယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့ထောက်ခံသူတွေအများကြီးရှိနေသေးပါသူ့ကိုထောက်ခံသူတွေကတော့ဆက်စုနှစ်ပေါင်းများစွာရှိနေကြတဲ့ဆီယနာရှင်စနစ်ရဲ့ဒဏ်ရာဒဏ်ချက်တခုအနာခွဲဝေယူနေရတဲ့အရသာကောင်းဆောင်တယောက်အနေနဲ့ဒီ၅နှစ်အတွင်းမှာလုံးဝပျောက်ကွယ်သွားအောင်လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ပြောကြပါတယ်တဲ့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ရေးဆွဲတဲ့အခြေခံဥပဒေမှာသမရတောင်လူခွင့်မရပဲတတိကြီးစွာနဲ့ရှောက်လှမ်းနေရတဲ့အခြေအနေဖြစ်တယ်လို့လည်းပြောကြပါတယ်တဲ့အပ္ပတိင်္ဂါတော့ဘုရင်မူရင်မြောင်နိုင်ကရွေးကောက်ပွဲကော်မရှင်ရဲ့ NLD အစိုးရကိုဝေဖန်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဘက်ကလည်းဒါကိုခုခံတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒီမိုကရေစီစနစ်ဆိုတာဟာစင်လုံးပြောအပြစ်ကင်းတဲ့စနစ်တော့မဟုတ်ဘူး။ဒါပေမဲ့လူသားတို့တီထွင်ထားတဲ့စနစ်တွေအထက်မှာတော့အကောင်းဆုံးဖြစ်တယ်။စက်တန်းရင်ဒီမိုကရေစီနိုင်ငံတချို့မှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြဿနာတွေရှိနေရတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြောင်းရေးသားထားပါခင်ဗျာ။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းတာလို့တော့တလို့ပါတီတတိယဝင်ရောက်ရှင်ပြိုင်ကြမယ်သူတွေတတိပုဂ္ဂလကုစယ်လောင်းတွေအကျိတ်နဲ့ရှင်ပြိုင်မဲဆွေးနေကြပါတယ်။ဒီလိုရွေးကောက်ပွဲမဲဆွေနေကြတဲ့90,000 6,900 ကျော်ထဲမှာအမျိုးသမီးနှစ်တော်အမတ်လောင်း 1,000 ကျော်ပါဝင်ပြီးတိုင်းနာဒေသတချို့ကနေဝင်ပြိုင်ကြမဲ့အမျိုးသမီး90,000လောင်းတွေလည်းအများပြားပါပါတယ်။သူတို့ရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစဉ်ကုန်မှုဒါတွေကိုဘယ်လိုကျော်လွှားနိုင်ကြသလဲ။လွတ်တော်မဲ့နေရာကိုရောဘာကြောင့်သူတို့ဝင်ပြိုင်ဖြစ်တာလဲဆိုတာတွေကိုဒီသတင်းစာအမျိုးသမီးကဏ္ဍမှာစုစုတင်ဆက်ထားပါတယ်ရှင်။2020ရွေးကောက်ပွဲကတော့နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေချိန်မှာကျင်းပတာမို့အကန့်အသတ်တွေကြားမှာထူးခြားခြားကျင်းပရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ကိုဗစ်ကြောင့်ချမှတ်ထားတဲ့စီးနင်းစည်းကမ်းချက်တွေအပြင်ဖွံ့ဖြိုးမှုများပြီးနေပြည်တော်နဲ့တည်ငြိမ်မှုအားနည်းတဲ့ကျိုင်းသားဒေသတွေမှာတော့မဲဆွယ်စည်းရုံးမှုတွေကိုပိုပြီးတော့ခက်ခက်ခဲခဲလုပ်ကြရတယ်လို့ကိုစယ်လောင်းတို့ကပြောပါတယ်။
ခြေကတော့ဟိုနည်းနည်းတော့တိတ်ဆိတ်နေတဲ့ပြီးခဲ့တဲ့လကတော့တိုက်ပွဲတွေဖြစ်တဲ့အတွက်ကြောင့်ရွာဆက်ပိုင်းဆိုရင်ကျမတို့စင်လို့မရတဲ့အပိုင်းရှိတယ်ပေါ့နော်။ပြန်မှအချိန်မီနေတဲ့အချိန် ်ထီပြီးအောင်ဆောင်ပြီးမှပြန်သွားရတယ်။ပြီးမိုးရသည်ဖြစ်တယ်ဆိုရင်ကွန်မိန်ကလေးဆိုတော့ကျမတို့ကဆင်းဖို့အဆင်ပြေပေမဲ့လည်းဒီကျမတို့နဲ့လိုက်မဲ့လူကြီးတွေကကျမတို့ပြန်ငဲ့နေတဲ့အပိုင်းလေးရှိတယ်ပေါ့နော်အဲဆိုကျမတို့ချက်ချင်းဆင်းလို့ရတဲ့အပိုင်းလေးလည်းရှိတယ်ဟင်နည်းနည်းတော့အဆင်ပြန်ကြတော့ပေါ့နော်နည်းနောက်ဆုံးရတဲ့အပိုင်းရှိတယ်
ကျားတော့တအောင်းပလောင်မျိုးသားပါတီ TNP ကနေကြောက်မင်းမျိုးနဲ့အမတ်တေပြည်နယ်အမတ်လောင်းနေရာဝင်ပြန်တဲ့လွေးလွင်မျိုးဦးပြောတာပါ။နယ်မြေတည်ငြိမ်မှုအားနည်းတဲ့အတွက်အခုလိုအခြေအနေတွေကြောင့်အပြင် COVID-19 ရောဂါကူးစက်မှုတွေကြောင့်ချမှတ်ထားတဲ့စင်းစင်းစီးကန်းတွေကြားမှာအကန့်အသတ်တွေပိုများတယ်လို့လွေးလွင်မျိုးဦးကပြောပါရယ်။ဘလို့ပဲဖြစ်ဖြစ်သူကတော့ဒေသခံပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပိုမိုကောင်းမလာအောင်နောက်ဒေသခံပြည်ပခန့်တွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့ပြည်သူတွေကိုကူစားပြုပြီးသူတို့အတွက်လိုအပ်တဲ့ကူညီကောက်ွယ်မှုတွေပေးနိုင်ဖို့အတွက်လွတ်တော်မှန်နေရာကိုဝင်ပြိုင်ဖြစ်တယ်လို့ပြောပါရယ်
။စစ်ပေးရှောင်နဲ့ပတ်သက်ဆိုအရန်ကမှခက်ခနာဖြစ်တယ်။ဒါပေမဲ့သူတို့ဘက်ကနေထောက်ပံ့မှုရှိဖို့တချို့ဒီတောင်ပေါ်ဒေသကနေဆိုစစ်ပေးရှောင်နေပြန်လာတယ်။ပြေးလာတော့ပေါ့နော်။ပြေးနိုင်တဲ့သူတို့ကမပြန်မနဲ့ဒီမြို့ပေါ်နေတဲ့ချိန်တော့တော့အိမ်ငားနေတယ်။တနေ့လုံးတနေ့စားပေါ့နော်။ဒါပေမဲ့သူတို့တော့ကဝင်ငွေကမမျှတဲ့အပိုင်းမျိုးရှိပေါ့နော်။အလုံးနဲ့ပတ်သက်မှသူတို့တက်ခက်ခဲဖြစ်တာလေးလည်းတွေ့တယ်။ဒီပြည်သူအတွက်လလုံးပေးချင်တာပေါ့နော်
။မြင်းချင်းသားမျိုးကဆိုင်းနူးတန်ကတော့ကချင်ပြည်နယ်ပြည်သူပါတီကနေပြည်သူ့လွတ်တော်နေရာအတွက်ဝင်ပြိုင်မှုရှိနေတဲ့သူပါ။သူပြောပြတဲ့မြင်းချင်းသားဘက်ကအခြေအနေအတွေ့အကြုံတချို့ကိုလည်းနားထောင်ကြည့်ရအောင်ပါ
။ခက်ခဲတော့အများကြီးပေါ့နော်။ဒီကောက်ကလည်းကိုဗစ်နဲ့သွားတိုက်နေတော့တို့တို့ပြောမလို့ဒီကိုဗစ်ကြီးကြီးကအရာလဲသွားလာတာဆိုတော့ဒီငါးစီရက်ဆက်ပို့လို့မရဘူးပေါ့နော်။ဆိုတော့အဲ့လိုမျိုးသူတို့ရေထောင်းရချီပြီးမှရှိပြီးမှပြောလို့ရတဲ့အမှားမဟုတ်တော့ကျွန်တော်တို့ပြောပါလားတော်လေးချက်ချင်းဖြစ်တယ်ပေါ့နော်။ဒါတချို့မြို့ပြမှာဆိုရင်လည်းဒီလိုချက်ညာပိုင်းကကိုဗစ်နဲ့လည်းနေနေကြောက်ကြတော့တချို့ကမလာကြဘူး။ဒါတော့အဲ့လိုချက်ချင်းကြီးပဲ
။ဒီလိုခက်ခဲအကန့်အသတ်တွေကြားလှုပ်ဆောင်နေရတဲ့အချိန်မှာပဲပြည်တော်စုရေကောက်ဘွဲကော်မရှင် UEC ကတိုင်းရင်းသားပါတီတွေပါတီငယ်တွေအပေါ်မှာမမျှမတာဆက်ဆံတာတွေတွေ့ရပြီးသူတို့လိုနိုင်ငံရေးပါတီတစ်တွေအတွက်တော့အခက်ပိုကြုံရစီတယ်လို့ဆိုင်းနူပန်ကပြောပါရယ်။
ဒီကကနေတဲ့အခု2014ကောက်ပွဲမှာတော့ဒီချက်မှန်ချက်ဖြစ်နေလို့ကျွန်တော်မြင်တယ်ပြီးတော့ပြင်ပေးလို့ပြောတော့တာပြောနေတယ်ဒါပေမဲ့ဒါမျိုးရင်းစီကတည်းကပြင်ပေးမှုဖြစ်လို့ဖြစ်နေတယ်ကျွန်တော်တိုင်းသားဒီပါတီတွေပြီးနေခြေဆိုင်ပါတီတွေတက်ချတော့ကြာအင်းအခက်ကြီးဖြစ်တယ်ပေါ့နော်အဲ့တော့ဒီနေ့ကစီးရမှုတွေလုပ်တဲ့အခါမှာဆိုရင်တော့ဒီရမှုတွေလုပ်တယ်ဒီအိဆောင်သားလည်းပါတက်ချလို့ကြာလို့ရှိရဟာမျိုးရှိရပေါ့နော်ဒါပေမဲ့ဒီလိုလုပ်တဲ့အခါမှာဆိုရင်ဒါမှဆေးလေးစီးဆေးဟာလည်းဘာမှမလုပ်ဘူးကျွန်တော်သိရတော့ပေါ့နော်တော့ဒီထားမှလုပ်နေရတာပေါ့နော်သူတို့ဘယ်လိုမျိုးဖြစ်လာမလဲသူ after election မှာပေါ့ဘယ်လိုမျိုးလုံးလာမလဲဆက်ပါနေတာဆက်ဆောက်တော့ဆိုရင်ရှာချင်ရှိနေရပေါ့နော်အခုဆိုရင်လည်းချင်းပြင်းနေမှာပေါ့ကျွန်တော်တို့ပြည်သူတွေကကြေးရပါလိမ့်မယ်ကဒီနေ့တရားရဲ့အခါမှာနိုင်ငံတက်ပြောက်ရဲ့ခွင့်ရေးကလည်းဒါ social media မှာအများကြီးဖြစ်နေရတယ်အခုချင်းပြင်းနေမှာဆိုရင်ဒါ six fire ဆိုတဲ့တစ်ပတ်ကအစ်စ်ကရစီဆိုရဲ့နေထားမှာဆိုတော့ဒါဖြစ်တဲ့ရေးချင်းနဲ့ပြောင်းနေ90မှာဒီနေ့မှာရှိတဲ့ video ချုပ်ရတယ်ဒီပင်းနဲ့အောင်ဒီတော့မလို့ဆံပြီးကြည့်နေလို့ကျွန်တော်အမြင်နဲ့ဒါအခုအချိန်မှာဆိုကျွန်တော်ရခိုင်မျိုးအချိန်မဟုတ်ဘူးနော်စစ်ပေးချင်နေမှာမဟုတ်ဘူးအရင်ကတည်းကနေတော့ဒီအပေါ်မှာတော်တော်လေးလေးရှင်းနေလို့ဆံနေတယ်ဒီအဓိကအနေကတော့လက်တန်ခွင့်ဘာမှမရှိဘူးကျွန်တော်အမြင်နဲ့ဒီအင်တာဖေးပေါ်မှာဆက
်ဒါတော့မြင်းချင်းသားမျိုးကနေပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းနေရာဝင်ပြိုင်နဲ့ဆိုင်းလူပန်ပြောသွားတာပါတစ်ဆက်သေးပဲရခိုင်ပြည်နယ်ကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတချို့ကြုံရတဲ့အထွေအကြုံကိုလည်းနားထောင်ကြည့်ရအောင်ပါ
အခက်အခဲရရှိရရှင့်ဘယ်အရာမှမရှုံးမွေဘူးကျမတို့ပထမပိုင်းရွေးကောက်ပွဲစပြီးတော့ကြောင်ညာတယ်ဆိုကြတဲ့ကွာကျမတို့မင်းဆက်စည်းရုံးမှုမလုပ်ရဘူးရှင့်မင်းဆက်စည်းရုံးမှုကိုပြည်ဥပဒေနဲ့ကန့်သတ်ထားတော့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကျမတို့မင်းဆက်စည်းရုံးခွင့်ရပြီလို့ပြောလိုက်ပေမဲ့တစ်ဖက်ကလည်းကိုပြည်ဥပဒေတွေရှိတော့ကျမတို့ကု30ထက်မကျော်စီရ90ထက်မကျော်စီရဆိုတော့နောက်ပြီးရှင်းတော့ဝေဝဲရလျှောက်ပြအကွာဆိုတဲ့အခါကျတော့လေကျမတို့ကမိုးရသည်ကြတဲ့အခါကျတော့လေကျမတို့လေကွင်းပြည်နေမှာထွက်ပြီးတော့ကျမတို့ဟိုပြောလို့မရဘူးဒီဖက်မှာကြတော့နေရီ၊ရွာရီ၊ကြေးရွာရီဆိုတော့ဒီကလမ်းမဆက်တွေလည်းဖြတ်တဲ့ရှက်။တနေရာနဲ့တနေရာကိုဒီလိုခြေလင်းနဲ့သွားရတယ်၊လေစီးပြီးတော့လည်းသွားရတယ်။အဲ့အချိန်မျိုးမှာကြတော့မိန်းကလေးတယောက်အနေနဲ့ယောက်ျားကြီးချားထဲမှာအမျိုးသမီးတယောက်အနေနဲ့နောက်ထပ်အဖိုးတယောက်ခေါ်ရတာပေါ့ရှင်
။ကျမတို့ရခိုင်မျိုးသားပါတီ ANP ကလည်းတန်ခိုးမျိုးနဲ့ပြည်သူ့လွတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်နဲ့မလားသဆူပြောတော့တာပါ။ဒီခိုင်ပြည်နယ်အတွင်းနဲ့နဲ့ကိုင်ပြည်ပကတွေရှိနေတယ်ဆိုပေမဲ့လည်းသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့တောင်ဘုကတော့တည်တည်ငြိမ်ရှိနေပြီးကိုဗစ် -19 ရောဂါကူးစက်မှုလည်းတိတ်မရှိတဲ့ဒေသတစ်ခုဖြစ်တာမို့ UEC ရဲ့လက်ရှိကန့်သတ်ချက်တွေဟာလိုအပ်တာထက်ပိုပြီးတင်ကျပ်နေတယ်လို့မလာသက်ဆိုကဝေဖန်ပါတယ်။ဒါပြင်နေကြီးတည်ငြိမ်နေပါလေမဲဆန္ဒနယ်အတော်များများဖြစ်သိမ်းခံရတဲ့ကိစ္စကလည်းဒေသခံပြည်သူတွေရဲ့မဲပေးခွင့်အခွင့်အရေးနဲ့ရွေးကောက်ပွဲမှာပါဝင်ခွင့်တွေကိုကန့်သတ်လိုက်တာဖြစ်တယ်လို့သူကပြောပါတယ်။
ရွေးကောက်ဝဲမတိုင်ခင်ကာလတွေမှာကျွန်တော်တို့ကနည်းနည်းပြင်းနေရရှင့်ကျွန်တော်တို့ဘက်မှာဒါမှမဖြစ်ဘူးတိတိငင်ငယ်ပဲရှိနေတယ်ပြီးလို့ရှိရင်ဘူးတိတောင်တို့ရေသေးတောင်တို့အခုလက်ရှိဖြစ်ပြနေတဲ့စစ်ပွဲအရှင်တွေပေါ့ရေသေးတောင်တို့ပုံတော့ကျုံတော့အဲ့လိုဖက်တွေမှာဖြစ်ပြနေတဲ့အရာမျိုးကျွန်တော်တို့ဘက်မှာမရှိဘူးရှင့်ဘုဘကဒီမနစားလို့ရှိရင်ကျမတို့တောင်ကုန်းမှာဆက်ဆက်ပါပါပဲအဲကျမတို့စီမှာလူဦးရေအလောက်ထိကိုဗစ်တွေတအားကူးစက်နေတဲ့ဆိုတဲ့အရာမျိုးမရှိဘူးရှင့်ဒီလိုရှိရင်လူဦးရေလည်းရေတက်လို့ရတဲ့အဲ့လိုမျိုးအက်ကာလာတော့ဆိုဆယ်ကနန်းတော့မရှိဘူးရှင့်တယောက်နှစ်ယောက်လောက်ပဲရှိရအားလုံးကိုရှုံငုံတုံတရလို့ရှိရင်တော့ကျမတို့အားကြီးတင်းကျက်တယ်ဆိုတဲ့ကျမတို့ကဆိုကြနေရှင့်တင်းကျက်တယ်ကျမတို့ဘာမှလုပ်လို့မရဘူးရှေးပိုင်းကာလာတွေမှာကျမတို့ကဘာမှလည်းဟောပြောလို့လည်းမရဘူးမဆွစီယုံလို့လည်းမရဘူးအဲပါတီရဲ့ JC ဖွဲ့နဲ့ sign book လေးထောင်မယ်ပြီးရင်ပြန်လာခဲ့မယ်ကျမတို့အဲ့လိုပဲတလကြော်ကြော်လောက်အတိုင်းမသွားရရှင့်မင်းဆိုစီယုံလို့ရတယ်ဆိုတော့အရှင်မျိုးမှကြာတော့လေဟိုပေါ့နော်ရွေးကောက်ပွဲမစင်းပါနိုင်တဲ့နေကြီးဆရာမတို့လည်းကြားမှာပါအဲ့လိုမျိုးတွေနဲ့လေတုံရတယ်ကျမတို့ဖက်မှာဆိုရင်လည်းမင်းမင်းအရှန်းနေပါရန်နဲ့ကျမတို့တောင်ကုန်းမြို့မှာဆိုရင်မြို့ပေါ်၄ရက်ကွက်ပဲကြာရတဲ့အရာမျိုးတွေရှိရလေအဟကြတော့ကျမတို့အနေနဲ့လည်းဒါကိုဘလို့တွေးပြီးတော့ဘလို့စဉ်းစားယူရဖို့မှန်းတော့ကျမတို့မတိဘူးဖြစ်သွားတယ်ပေါ့ဟုတ
်ပြောင်းစုရွေးကောက်ပွဲကော်မရှင် UEC ကတော့ရခိုင်ကချင်ရှမ်းအပါဝင်ပြည်နယ်နဲ့တိုင်းဒေသတို့ကမဲဆန္ဒနေနေပြီးမှလုံလုံရင်စိတ်မချရတာအပါဝင်လွတ်လပ်ပြီးတရားမျှကြတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်ဆိုပြီးရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုပဲဖျက်ထားတာပါဒါပေမဲ့ဒီအထက်မှာနေနေတို့ဟာတည်ငြိမ်မှုရှိပြီးရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေလည်းရှိနေတယ်ဆိုပြီးတိုင်းဒေသပါတီတွေကလွတ်တော်ကိုယ်စားလှယ်တို့ကထောက်ပြနေကြတာပါTNP ပါတီကိုစားပြုလောင်ရှုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မဲ့လူ희တင်းတင်းအောင်ကအခုလိုပြောပါတယ
်ဟုတ်ရဲ့ဒီလောင်ရှုံအနေနဲ့ကြည့်မယ်ဆိုရင်တော့သူတက်မှတ်လိုက်တဲ့ဒီထောက်အုပ်စုကလုံးကတော့ငွေချင်းချမ်းလေးရှိနေတဲ့အခါကျတော့ပြည်သူ့ကြောက်အနေနဲ့ကျတော့အဲ့နေရာမှာရှိပြီးပြည်သူ့အတွက်ကျတော့ဒီနိုင်ငံသားတယောက်ရဲ့ရာသီရာထိုက်တဲ့ဒီမဲသေးခွင့်ဆိုတာမျိုးကြတယ်ပြီးတော့ဖော်ရှုံမြို့ရပါတော့ဒီကအရင်မှာကျတော့တကယ်ငင်းချမ်းပြီးတော့မှပါတီပေါင်းစုံနဲ့ဆက်ထွက်လို့ရတဲ့ခြေရောင်တွေပါသွားတာမျိုးကြတော့ကျမတို့ခါခါတော့စိတ်မကောင်းဘူးပေါ့နော
်ဘယ်လိုပဲဖြစ်ဖြစ်လက်ရှိမှာဒီကိုဗစ်ကြောင့်ချမှတ်ထားတဲ့ညှိနှိုင်းချက်တွေအကန့်အသတ်တွေရှားမှာပဲမဲဆန်စီယုံမှုတွေကိုရအောင်လှုပ်ဆောင်နေကြပြီးပြည်သူတွေရဲ့လိုအပ်ချက်ခက်ခဲပြဿနာတွေကိုကိုစားပြုဖြေရှင်းပေးနိုင်ဖို့ကြိုးစားနေပါတယ်လို့ဒီကျမဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးလူတော်ကိုစေလောင်းအားလုံးကပြောပါတယ်ဒါပြင်လူတော်တွေမှာအမျိုးသမီးတွေနဲ့လူငယ်တွေပုံမှုကိုစားပြုပါဝင်လာဖို့လိုလာတယ်လို့လူ희တင်တင်အောင်ကပြောပါတယ်
ဒီကတော့ကျနာတော့ဒီကျမတို့အလို့သမီးတွေအနေနဲ့ရောယူငယ်အနေနဲ့ရောဒီလူတော်တွေမှာပါဝင်မှုအဆန်းကအရင်နေသေးရေပေါ့နော်အဲကြတော့အဓိကကျမတို့ကျနာတော့ဒီလူငယ်တွေအတွက်လိုအပ်နေတဲ့အရာမျိုးတွေလူတော်မှာတင်ပြခြင်းနဲ့ပြီးတော့ဒီအမျိုးသမီးလူငယ်တွေအတွက်ကောလိုအပ်နေသေးတဲ့ဥပဒေတွေရှိသေးရဲ့အဲအရာမျိုးတွေကိုလည်းကျမဒီလူတော်မှာအတူတူပြောခြင်းနဲ့ပေါ့အဲအကြောင်းမျိုးဒီကောင်ကျန်ဖြစ်တာပါ
ကျားတော်တိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ကြမဲ့လူငယ်အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေပြောပြခဲ့တဲ့သူတို့ရဲ့အတွေ့အကြုံတွေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖြစ်တဲ့အကြောင်းတွေကိုစူးစီးတင်ပြပေးခဲ့တာပါမြမအထွေထွေရွေးကောက်ပွဲကတော့ဒီတနင်္ဂနွေနေ့ဆိုရင်ကျင်းပပါပြီကိုလူသူနဲ့အကြောင်းလေးကိုကိုစားပြုဖော်ဆောင်ပေးနိုင်တဲ့ကိုယ်စားလှယ်လောင်းကိုနားနဲ့မှမှတစ်ချိန်ခဲပေးရွေးချယ်ဝင်ရတဲ့အခွင့်အလမ်းအချိန်ထားပဲဖြစ်ပါတယ်ကောင်းဆောင်ကောင်းရင်တိုင်းပြည်ကျိုးကျဲပြောင်းလဲအောင်လုပ်နိုင်မယ်ဆိုတာသမိုင်းအထောက်အထားတွေရှိပါတယ်ဒါကြောင့်ဒီအချိန်မှာကိုယ့်ရဲ့နိုင်ငံသားအခွင့်အရေးကိုတည်ချအောင်ချပြီးကိုယ့်အတွက်အကောင်းဆုံးကိုယ်စားပြုနိုင်တဲ့ကိုယ်စွယ်လောင်းတွေကိုမှန်မှန်ကန်ကန်ရွေးချယ်နိုင်ကြပါလေဒီစုတိုင်းတည်ထောင်တဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရင်နာဝင်ပြပါရှင်ရှင်မဆင်ပြေပါရှင
်ဒီလိုပါတူတာဆိုရင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲမှာမဲပေးခဲ့တဲ့အခြေအနေပရိပခဖြစ်ပွားလာနိုင်ခြင်းကြောင့်ချူတင်ပြင်ဆင်နေကြတာတွေနဲ့ပတ်သက်ပြီးတော့ဒီ Texas ပြည်နယ်ဟျူစတန်မြို့မှာနေထိုင်တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးထွန်းနေကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းတင်ပြထားပါရစေ။ဦးထွန်းနေမင်္ဂလာပါ။ဟိုအခုဒီဦးထွန်းနေက Texas မှာဆိုတဲ့အခါကျတော့ Texas မှာမဲပေးခဲ့ရတဲ့အတွေ့အကြုံလေးပေါ့လေ။အဲ့ဒါအရင်ဆုံးဆက်ပြပြပေးပါလား။
Texas မှာကျွန်တော်တို့ဒီတစ်ခါဆိုရင်တော်တော်လေးကို Texas နဲ့ America တစ်ခုလုံးပေါ့နော်ဒီတစ်ခါ all လုံးကတော်တော်တက်တက်ချွာချွာနဲ့မဲပေးကြပါတယ်ခင်ဗျာအာဒီက American လူမျိုးတွေမဟုတ်ပါဘူးဒီကျွန်တော်တို့ immigrant တွေဖြစ်တဲ့သူများနိုင်ငံကနိုင်ငံသားတွေအားလုံးကတော့တက်တက်ချွာချွာပါဝင်နေပြီကိုမြန်မာနိုင်ငံသားတွေကလည်း President ရွေးကောက်ပွဲသမ္မတရွေးကောက်ပွဲကိုမြန်မာနိုင်ငံသားတွေကလည်းတော်တော်တက်တက်ချွာချွာနိုင်ငံသားဖြစ်နေတဲ့လူတွေပေါ့မြန်မာနိုင်ငံသားတွေအားလုံးကပါဝင်တယ်ဆိုတဲ့ဟာလေးက always တာကကောင်းဖြစ်ပါတယ်ခင်ဗျာဒါကိုသူတို့ရည်တွက်ပါတယ်အမြဲ။အော်ဒီနိုင်ငံသားတွေလည်းထွက်ပြီးတော့မဲပေးပါတယ်။ participate လုပ်ပါတယ်ဆိုတဲ့အကြောင်းပေါ့နော်ဆိုအဲ့ဒါလေးလည်းဂုဏ်ယူစရာလေးတစ်ခုပါပဲ
ဒီနှစ်မှာကျတော့စားရိုက်ကနေလည်းမဲပေးလို့ရတယ်ကြိုတင်ဒီမဲယုံနေမှာသွားပြီးမဲပေးလို့လည်းရတယ်ဥထုနေရောဘယ်တော့မှမဲပေးခဲ့ပါလဲ
ကျွန်တော်သွားပြီးတော့ကြိုတင်ပါပဲသွားပြီးလိုက်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့တော်ချာအဲ့ဒီနေ့ရွေးကောက်ပွဲဖြစ်တဲ့နေ့ပေါ့နိုဝင်ဘာလ3ရက်နေ့ဆိုရင်ကျွန်တော်တော်တော်များမယ်လို့ထင်တယ်ပေါ့နော်ဆိုအဲ့ဒီတော့ကျွန်တော်ကကြိုတင်မဲပဲသွားပြီးကြတယ်တော်တော်များများလဲကျွန်တော်တို့အမေရိကတစ်ခုလုံးမှာကြိုတင်မဲမှာလဲတော်တော်များများလူတွေအားလုံးသွားပြီးတော့မဲပေးကြပါတယ်ခင်ဗျာအချင်းကိုကိုအချင်းလေးကိုထုတ်ပြီးတော့အဲ့ဒီအပြင်ကိုဗစ်ဖြစ်နေတဲ့ဂျားတွေကတော့မှလူတွေကအဲ့ဒီကိုဗစ်ကိုသိပ်ပြီးတော့ဟိုအလေးတော့ထားတော့ထားပါတယ်အဲ့ဒီအပြင်သွားပြီးတော့တော်တော်တက်တက်ကြွကြွနဲ့အားလုံးကမဲပေးတာအမေရိကန်ရဲ့ရာဇဝင်မှာဒီနှစ်ကဒီ2020ကတော်တော်ကိုမဲပေးတဲ့လူများပါတယ်ခင်ဗျာ
ဒီကယောဂကာလဖြစ်တဲ့အခါကျတော့တို့ဒီကြိုတင်ယောဂကုသတာတွေဘာတွေမဖြစ်အောင်လုံလုံလောက်လောက်တို့ဘက်ကကြိုတင်ပြင်ဆင်ထားပါရဲ့လား
ဟုတ်ကဲ့ခင်ဗျာတော်တော်လေးကိုချိုတင်ပြီးတော့တို့ပြင်ဆင်ထားပါတယ်တချို့နေရာတွေဆိုအကိုသွိုင်းရင်ကားနဲ့ထိုင်ပြီးတော့ကိုမဲပေးလို့ရပါတယ်ကားထဲကဆင်းဖို့တော့မလိုပါဘူး drive through လို့ခေါ်ပါတယ်တချို့နေရာကျတော့အကိုသွိုင်းရင် तू ဟာဟိုဘယ်လိုခေါ်မလဲဆိုတော့တော်တော်လေးကိုချေပြန့်ပြန့်ကြီးခမာကြီးတစ်ခုတည်းမှာဆက်ကလေးကအလုံး30လောက်ပဲရှိတယ်ခင်ဗျာဆိုတော့လူတွေကတယောက်နဲ့တယောက်ကို10ပေကိုချားတယ်ခင်ဗျာ6ပေတော့မဟုတ်ဘူးခင်ဗျာအဲ့ဒီအပြေကိုတချို့နေရာမှာဆိုရင် 24 hour အထိတော့မှထားထားတဲ့နေရာတွေရှိပါတယ်ခင်ဗျာ
ဥတုနေရာ Texas ကဆိုတော့ဒီရွေးကောက်ပွဲအကြိုကာလမှာတော့ဒါထုံးစံအတိုင်းပေါ့လေတစ်ဖက်နဲ့တစ်ဖက်ဟိုတင်းတင်းမမအခြေအနေလေးတွေရှိတတ်တာပေါ့ Texas မှာဖြစ်ခဲ့တဲ့ကိစ္စကတော့တော်တော်လေးကိုပြောစရာဖြစ်ခဲ့တယ်။ဒီသူသမရဟောင်းဂျိုးဘိုက်ဒန်ရဲ့ဒီမဲဆွယ်တဲ့ဒီစီယုံနဲ့ဒီပတ်စကာကြီးကိုသမရထရန့်ထောက်ခံတဲ့အဲဒူတွေပေါ့လေ။ဒါသူတို့ရဲ့ရင်နန်းတွေနဲ့လိုက်ပြီးတော့ပုံမှန်သွားလို့မရအောင်ပေါ့လေ။လိုက်ပြီးတော့အနောက်ရှက်ပေးတာပေါ့။ဆိုတော့ဟိုတက်ကစ်ပြည်နယ်ရဲ့ဟိုအခြေအနေလေးကိုရောနည်းနည်းပြောပြအောင်ကိုတွေးကြတော့ပေါ့လေ
။ဟုတ်ကဲ့ခင်ဗျာ။Texas ကတော်တော်ကူချာပါပြီခင်ဗျာသူက red state လို့ခေါ်ပါတယ် republican များတဲ့ state တခုပေါ့เนาะတိုင်းပြည်နဲ့တိုင်းပြည်နဲ့တခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်အဲ့ဒီဒီ Joe Biden လာတဲ့အခါကျတော့ဒီမှာရှိတဲ့လူတွေတချို့republican တွေကသူတို့ကအဲ့ဒါကိုမနစ်သက်ဘူးပေါ့ကိုရယ်ဆိုတော့ဘယ်လိုခေါ်မလဲအားလုံးပြောနေကြတယ်ပေါ့လीဟို everything is fair in a love and a war ဆိုတဲ့ပုံစံမျိုးပေါ့ဆိုဒီဒီ election မှာလဲသူတို့ကဘာမှမဆိုလှုပ်လို့ရတယ်ဆိုတဲ့ပုံစံမျိုးနဲ့ republican တွေကဒီ democrat တွေလာပြီးတော့စော်အော်တဲ့နေရာတွေသူတို့လာပြီးတော့ဟိုသူတို့ရဲ့အစည်းအဝေးမှုလုပ်နေတဲ့အချိန်ဒီမှာတော်တော်လေးလာပြီးတော့အနောက်ရှက်တွေပေးပါတယ်ခင်ဗျာဆိုတော့ဒါပေမဲ့ texas က red state ဖြစ်ရတာနဲ့တချို့နေရာတော်တော်များများကတဖြည်းဖြည်း blue belt ကိုပြောင်းလာပြီခင်ဗျာကျွန်တော်တို့ဒီဘက်မှာရှိတဲ့ county harris county dallas countyကျွန်တော်တို့ Fort Bend County fastest and very growing county ဗော Fort Bend ကခင်ဗျာ US တခုလုံးမှာဆိုတော့အဲ့ဒီ county တွေအားလုံးကတဖြည်းဖြည်းအားလုံးက blue ဖြစ်လာပြီခင်ဗျာဆိုတော့အဲ့ဒါလေးတွေလည်းနည်းနည်းမနစ်သက်တာတွေပါပါပေါ့ဒီလောက်နစ်ပေါင်းများစွာအမြဲ Republican အတိုင်းပြည်နယ်တခုဖြစ်ပြီးတော့အခုတဖြည်းဖြည်းသူက blue back ကိုရောက်လာတယ်ဆိုတော့အဲ့ဒီ blue ကိုရောက်လာတော့မချေနပ်တာတွေကလည်းတော်တော်များများရှိပါတယ်ခင်ဗျာဆိုတော့အဲ့ဒါမျိုးတွေနည်းနည်းအနောက်ရှက်လေးတွေပေးတာတော့ပါတာပေါ့ကိုရဲ
့ဟိုဘာကြောင့်ဒီလူတွေရဲ့သဘောထားတွေကဒီလိုပြောင်းလာလဲ
အာဘာကြောင့်လဲဆိုတော့အခုကိုကြည့်ရင်လည်းထရမ့်တက်လာတဲ့အချိန်ကနေစပြီးတော့အားလုံးအမြဲ demonstration ကစနေတာအမျိုးသမီးတွေကိုပြောလိုက်တာတို့အမျိုးသမီးတွေဆန္ဒပြတာတို့နောက်ပြီးတော့နိုင်ငံခြားသားတွေအားလုံးကိုမလာဘူးလောက်ထားတဲ့တိုင်းပြည်တွေက around 20 country လောက်ရှိတယ်အဲ့ဒီထဲမှာမလို့အပ်ပဲနဲ့မြန်မာနိုင်ငံလည်းပါတယ်ခင်ဗျာစိတ်တော့မကောင်းဘူးပေါ့မဖြစ်သင့်တဲ့တိုင်းပြည်ပေါ့နော်အဲ့ဒါကိုလည်းသူကနေပြီးတော့ပိတ်လိုက်တယ်ပေါ့ဆိုတော့အဲ့ဒါမျိုးတွေပါတယ်အဲ့ဒီအဖြစ်ကိုတရုတ်နိုင်ငံနဲ့စီးပွားရေးဆက်သွယ်မှုလက်မှတ်ဆက်သွယ်မှုဘာညာကိုတော်တော်လေးကိုသူကနေပြီးတော့ပိတ်ပင်တဲ့မျိုးဆိုတော့လူတွေကတဖြည်းဖြည်းဘယ်လိုခေါ်လဲဆိုတော့အတွေးခေါ်ပြောင်းသွားတယ်။အော်ငါဒီလောက်နှစ်လက်သားကိုပေးလာတယ်ဒီတစ်ခါသားကိုဒီပါတီကိုပေးကြည့်အောင်ဘယ်လိုနေပါ့မလဲဆိုတဲ့ဟာတွေလည်းလူထုစိတ်ထဲမှာပါပါတယ်ခင်ဗျ။ဆိုတော့အဲ့ဒါမျိုးကြောင့်ပေါ့အမျိုးမျိုးကြောင့်ဘယ်လိုဖြစ်လဲဆိုတော့လူထုကပြောင်းသွားတာတွေပါပါတယ်ခင်ဗျ
။အခုရွေးကောက်ပွဲမှာစံချိန်တင်မပေးခဲ့ကြပါနဲ့။ဆိုတော့ဒီလူမျိုးရေးအခြေခံနဲ့ပြည်ပခါတွေလည်းရှိခဲ့တဲ့အခါကျတော့ဒီရွေးကောက်ပွဲနဲ့ဒီရလက်ကနေပေါ့လေလက်တလုံးမှာဘယ်လိုတည်ရမှုတွေရှိလာနိုင်မယ်ထင်ပါလဲ။
3ရက်နေ့နိုဝင်ဘာမှာကျွန်တော်ညနေပြီးတော့ကျွန်တော်စီးပွားရေးတွေသွားရလာတာတွေကျွန်တော်တွေ့ပါတယ်ခင်ဗျလူတွေကတော်တော်များများအကိုကြီးလိုက်လမ်းမပေါ်မှာတော့ စီးပွားရေးတွေမှာရောလူတွေတော်တော်များများထွက်တာကိုမတွေ့ရဘူးခင်ဗျာတော်တော်များများလူတွေကစိုးရင်ကြီးကြတယ်ဘာများဖြစ်ပါမလဲဒီနေ့ပဲအာဟိုဘဒူနိုင်လဲဆိုတော့ဟိုဟာလေးထွက်လာရင်တရားရုံများလူမလားရက်မလားယန္တီများဖြစ်ကြပါမလားဆိုတာလေးကိုကြောက်ပြီးတော့အကိုကြည့်မယ်ဆိုရင်မြို့ကြီးတွေတော်တော်များများပေါ့နယူးယောက်လို Florida State လို့မြို့ California မှာကျွန်တော်တို့ဒီဘက်မှာရောရှီကာဂိုဘက်မှာ Illinois ဘက်တွေမှာအကိုကြည့်မယ်ဆိုရင်တော်တော်များများစီးပွားရေးခက်ကြီးကြီးတွေကသူတို့ကသူတို့ရဲ့စီးပွားရေးရှေ့မှာသုံးတက်သားတွေနဲ့ရိုက်ပြီးတော့ဒီမှန်ကလေးပေါက်တွေပါတွေအားလုံးကိုပိတ်ထားတယ်ခင်ဗျဆိုလူတွေဖြတ်လို့စီးလို့မရအောင်သူတို့ရဲ့ပျက်စီးပျက်စရာတွေမပျက်စီးသွားအောင်စီးပွားရေးဟိုပေါ့နော်ပဋိခတ်အောင်ဆိုပြီးတော့တော်တော်များများအဲ့ဒီနေ့ကိုလူတွေကမထွက်ကြပါဘူးခင်ဗျအားလုံးကအင်အားထိုင်ပြီးတော့ဒီရွေးကောက်ပွဲရဲ့ဟိုရလက်ကိုစောင့်နေကြတာပါအခုလည်းစောင့်နေကြပါတော့ပဲအခုတတိပေါ့နော်ဘာဖြစ်လို့လဲဆိုတော့တချို့ရွေးကောက်ပွဲရဲ့စာတိုက်ကပို့လိုက်တဲ့ဟာတွေကအပြည့်အဝမရသေးတာတွေပါပါတယ်ခင်ဗျအပန်ဆယ်ဗီးနီးယားလည်းမပြီးသေးတာတစ်ပိုင်းတော့အလတ်စကာတို့ဘာတို့လည်းသူတို့တေချာကိုပြန်ပြီးတော့စီစစ်နေတာတွေပါပါတယ်ခင်ဗျဆိုတော့အဲ့ဒီအတွက်ကိုလူတွေကတော်တော်များများစိုးရိမ်ပြီးတော့ကြောက်ကြပြီးတော့အဖြေလေးရက်လက်တစ်ခုထွက်လာရင်သူတို့အနေနဲ့အေးစစ်စစ်ဖြစ်သွားစေခြင်းနဲ့အာလုံးပအာနာအပြောင်းလဲလဲဖြစ်တဲ့အခါကျတော့အေးစစ်စစ်အာနာအပြောင်းလဲဖြစ်သွားတော့ဘာမှတိုက်ပြီးပြည်သူပြည်သားတွေအကုန်လုံးဒုက္ခမရောက်ဘူးအာလုံးအတွက်အောင်မြင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်သွားအောင်အာလုံးစောင့်မျှော်နေကြပါတယ်အဲ့ဒီအတွက်
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မဆင်းရဲတက်တော့ဒီကဘတ်တော့ဤကဘာကနေမိုင်းမြားကျော်အကွာမှာရှိတဲ့အပြည့်ပြည့်ဆိုင်ရန်အာဂါသစခန်းမှာလူသားတွေနေထိုင်တဲ့အနှစ်20ပြည့်တဲ့2020မှာအမေရိကန်ရွေးကောက်ပွဲအတွက်အာဂါသရင်းကနေနေပြည့်တဲ့အကြောင်းကိုပြောပြပေးပါပါ။2020ရွေးကောက်ပွဲမှာမဲယုံတွေမှာမဲပေးကြသလိုချိုတင်မဲကိုလည်းဆရိုက်ကဖြစ်စေချိုတင်မဲပေးတဲ့ဌာနတွေမှာဖြစ်စေပုံစံမျိုးစုံနဲ့မဲပေးကြတဲ့အထက်အမေရိကန်အာဂါတာရင်မှုကိတ်ရူဘင်စ်တယောက်ကတော့အာဂါတာတဲကနေမဲပေးခဲ့တာဖြစ်ပါတယ်။ကဘာကနေမိုင်းနီးယားကျောက်အကွာမှာရှိတဲ့ကဘာပတ်လမ်းကြောင်းထဲမှာတနအီကိုမိုင်း 18,500 နှုန်းနဲ့ပတ်နေတဲ့အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းတွေကနေမဲပေးခဲ့တာပါ။သူဘယ်လိုမဲပေးခဲ့ပါသလဲ။
That I'm technically overseas. We are far away.
Native people, people who are American nations are here. Shout out, Bonsan, and my people shout out about it. People are American nations are here. That much in it. They can't get me get to. Tomorrow, I'm not well. They can't get to. Tomorrow, I'm going to get to. I'm going to get to. I'm going to American nations are here. I'm going to get to. I'm going to get to. That's why, every Bonsan, I'm going to get to. I'm going to get to. I'm going to get to. I'm going to get to.ကျေးဇူးအတွက်ပထမဆုံးချိန်တော့မဟုတ်ပါဘူး2016ရွေးကောက်ပွဲတုန်းကလည်းအခုလိုပဲအာဂါသာတဲကနေမဲပေးကြတာပါအဲ့ဒီတုန်းကတော့ဆူဇန်လီလာရီခီဇန်အမှတ်48 49မှာအဖွဲ့ဝင်တဦးအနေနဲ့အာဂါသာတဲကိုတောရောက်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာအာဂါသာအရင်မှုတွေမဲပေးခွင့်ကို1998ခုနှစ်မှာတက်ဆက်စ်ပြည်နယ်ကနေတင်ဝင်ပြဋ္ဌာန်းပေးကြတာဖြစ်ပါတယ်တက်ဆက်စ်ပြည်နယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရမဲပေးခွင့်ရှိသူတဦးဟာကျူတင်နဲ့ပေးခွင့်ရှိတဲ့ကာလမှာဖြစ်စေရွေးကောက်ပွဲနေ့မှာဖြစ်စေအာဂါတာရဲကိုရောက်နေနေဆိုရင်မဲပေးခွင့်ပြုထားတာဖြစ်ပါတယ်ဒီဥပဒေကို Texas ပြည်နယ်မှာပြဋ္ဌာန်းရတဲ့အကြောင်းရင်းတစ်ခုကတော့အဲ့ဒီမှာ NASA ရဲ့ Johnson Space Center အာဂါတာစခန်းရှိပြီးအာဂါတာရင်မှုအများစုကအဲ့ဒီပြည်နယ်မြို့တော် Houston မှာနေကြတာကြောင့်ဖြစ်ပါတယ်ရင်မှုတူဟာအာဂါတာရဲမတော်ခင်သူဟာရွေးကောက်ပွဲနေ့မှာအာဂါတာရဲသူရောက်နေတဲ့ဆိုတော့ကိုဂျိုးပြီးအကြောင်းကြားပါတယ်အာဂါတာရဲကိုရောက်နေတဲ့ရင်မှုတွေမဲပေးတဲ့အခါအွန်လိုင်းကနေပေးရတဲ့ electronic mail ပေးစနစ်ကိုသုံးရပါတယ
် we actually get the ballot is encrypted to us
ကျမတို့ရတဲ့မဲများကဟိဝက်ကုန်နဲ့ပို့လိုက်တာပါအဲ့ဒီမဲများကိုကျမတို့နေတဲ့ county က CAC ကိုပြန်ပြီးပို့ပေးတဲ့အခါသူတို့ကမဲဆင်းထဲမှာထည့်ပြီးရေးတွက်ပါတယ်လို့ပြောတော့တာပါရွေးကောက်ပွဲမကျင်းပခင်မှာ Johnson Agatha စခန်း JSC မြေပြင်ထိန်းချုပ်ရေးစခန်းကနေ Agatha ရင်မှုစီကိုစစ်ဝဲကုတ်နဲ့ online မဲပြားကို uplink နဲ့ပို့ပေးတယ်လို့မဲပြားရဲ့ရင်မှုကလည်းသူ့ရဲ့မဲကို downlink နဲ့ county ကိုပြန်ပြီးပို့ပေးရတာဖြစ်ပါတယ်။ပထမဆုံး Agatha ရဲ့ကနေမဲပေးခဲ့သူကတော့1998ခုနှစ်က Russian Agatha စခန်းမြန်မာရောက်နေတဲ့ NASA က American Agatha ရင်မှု David Wolf ဖြစ်ပါတယ်။အာဂါသာရင်မှုတွေအတွက်သူတို့ရဲ့အာဂါသာခီးစဉ်တွေဟာ6လလောက်ထိကြာမြင့်တတ်တာဖြစ်ပြီး အခုလိုအဝေးရောက်မဲပေးခွင့်ရတာကိုဂုဏ်ယူတယ်လို့ကိတ်ကပြောပါတယ
် This is an honor for us we also think
it is a duty ခွင့်ရတာဟာကျမတို့အတွက်တကယ်ကိုဂုဏ်ယူစရာပါမဲပေးတာဟာကျမတို့လုပ်ရမယ့်တာဝန်တစ်ခုလို့ထင်ပါတယ်ဒီလိုဂုဏ်ယူတယ်လို့ဒါဟာနိုင်ငံသားပြောတဲ့တာဝန်လို့လည်းထင်ပါတယ်ဒါကြောင့်အာဂတာတွေကလည်းမဲပေးခွင့်ရတာဟာတိတ်ကိုကံကောင်းတယ်လို့ခံစားရပါတယ်လို့ပြောသွားတာပါ2020ရွေးကောက်ပွဲမဲပေးဖို့အတွက်အပြည့်ပြည့်ဆိုင်ရာအာဂါတာစက္ကန့်တွေကအာဂါတာရင်းမှုတွေနေတဲ့နေရာကအခန်းတစ်ခုရှိမှာ ISS မဲယုံလို့စာတမ်းကတ်ထားတာပါ။ကိတ်ဟာအဲ့ဒီမဲယုံကနေမဲပေးခဲ့တာဖြစ်ပါတယ်။မဲဆင်းထဲမှာတော့သူ့မဲပေးတဲ့လိပ်စာကို Low Earth Orbit ကမ္ဘာပတ်လမ်းလို့မှတ်တမ်းတင်ပါတယ်။သူ့မဲပေးပြီးတဲ့နောက်တနေ့မှာပဲ NASA အာဂါတာရင်းမှုများအကောင့်ကနေအာဂါတာရင်းမှုကိတ်ရူဘင်စ်မဲပေးခဲ့တာသိရလို့တိတ်ဝမ်းသာကြောင်းနဲ့သူဟာမဲပေးဖို့အကြကြီးတန်းစီစရာမလိုဘူးလို့တက်တာမှရေးပါတယ်။အပြည့်ပြည့်ဆိုင်ရာအာဂါတာစက္ကန့်မှာလူသားတွေနေထိုင်ပြီးသူတည်တနာလုပ်နေတာအနှစ်20ရှိပါပြီ။အနှစ်20အထိမ့်မှတ်နေမှာအပြည့်ပြည့်ဆိုင်ရာအာဂါတာစက္ကန့်မှာကိတ်နဲ့အတူရှိနေသူတွေကတော့ရုရှားနိုင်ငံသားတွေဖြစ်တဲ့ဆာဂေးရာဇီကော့ဖ်နဲ့ဆာဂေးကတ်ရှာဖ်စကော့တို့ဖြစ်ပါတယ်။သူတို့ကိုအောက်တိုဘာ31ရက်နေ့မှာမြေပြင်ထိန်းချုပ်ရေးစခန်းကနေဆက်သွယ်မေးမြန်းတဲ့အခါစာဇီရန်စီကော့ကအခုလိုနှုတ်ဆက်စကားပြောပါတယ
် Yes, we are very happy to be on station in this great event.
အာဂါတာစခန်းထဲနဲ့ဆက်ပြီးအထိမ်းမှမှာကျွန်တော်တို့ဒီမှာရောက်နေတာသိပ်ပျော်စရာကောင်းပါတယ်။နိုင်ငံတကာကအခွဲတွေလည်းကျွန်တော်တို့နဲ့အတူပျော်ရှင်ကြမယ်လို့ထင်ပါတယ
်။အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းကိုတက္ကသိုလ်2000နိုဝင်ဘာ2ရက်နေ့မှာ NASA ရဲ့ Expedition 1စုဆောင်ရေးခင်းစဉ်အမှတ်တင်နဲ့လူသားတွေတောင်းရောက်ခဲ့တာဖြစ်ပြီးအခုအနည်း20ပြည့်တဲ့အချိန်ဆက်ပြီးသုတေသနလုပ်နေကြတာပါ။ American Agatha ရင်မှုကိတ်နဲ့ Russia Agatha ရင်မှု Rising Cup တို့ကတော့စူဇန်ရဲ့ခေတ်စဉ်အမှတ်64နဲ့တွားရောက်နေသူတွေပါ။ကိတ်ဟာအနုဇီဝဗေဒပညာရှင်တစ်ဦးပါ။
I'm always about the science and the experiment.
ခုခေတ်စဉ်တည်းမှာသိပ္ပံဆိုင်ရာသုတေသနတွေအများကြီးလုပ်ဖို့ရှိပါတယ်။အခုလုပ်မဲ့သုတေသနတွေမှာ Agatha ထဲမှာရှိတဲ့တက်ရှိ cell classy တွေဘလို့ကြီးခွာလာတဲ့ဆိုတော့ကိုလေ့လာဖို့ဆက်ပြီးလုပ်နေပါတယ်။အခုနှလုံးမှာရှိတဲ့ cell တွေဘလို့ကြီးခွာလာတဲ့ဆိုတော့ကိုလေ့လာနေတယ်လို့ပြောသွားတော့ပါ။ဟုတ်ပါတယ်။အာဂါတာစက္ကန့်မှာကမ္ဘာပေါ်မှာလိုဆိုင်ငင်ကမများတဲ့အတွက်အခုလို cell တွေရဲ့တိဆောက်ပုံကိုလေ့လာဖို့အဆင်ပြေနေတာပါ။သူက microbial လို့ခေါ်တဲ့ bacteria လို့အနုဂျင်မှန်ပြောင်းတဲ့ကြီးမှမြင်ရတဲ့တက်ရှိတွေနဲ့ပတ်သက်ပြီးစုစမ်းလေ့လာမှုအများအပြားလုပ်ဖို့ရှိတယ်လို့ပြောပါတယ
်။ I'm looking forward to a lot of microbial experiments.
ဒီတက်ရှိတဲ့ဝါလေးတွေအနေထားကိုသိအောင်ကျွန်မတကယ်လေ့လာချင်ပါတယ်။အခုဆိုကျွန်မတို့ဒီအာဂါတာစက္ကန့်မှာသူတေသနလုပ်နေတာအနှစ်20ရှိပါပြီ။ဒီအကောင်လေးတွေဟာလည်းကျွန်မတို့နဲ့အတူရှိနေတာမို့ဒီနေရာမှာသူတို့အုပ်စုတွေတဲကဘယ်သူတွေရှိနေလဲ၊ဘယ်မှာနေကြတယ်အချိန်ကြာလာတာနဲ့အမျှသူတို့ဘယ်လိုပြောင်းလဲသွားတယ်ဆိုတာကိုသိအောင်လုပ်ဖို့အတွက်ကျွန်မသိစိတ်ဝင်စားပါတယ်လို့ပြောပါတယ်။အပြည့်ပြည့်ဆိုင်ရာအာဂါတာစက္ကန့်မှာလူသားတွေအခြေချသုတေသနလုပ်နိုင်တယ်။အနည်း20ပြည့်နေမှာအထိမ့်မှန်ညာစာစာပွဲလေးကျင်းပမှာဖြစ်တယ်လို့သိပ္ပံဆိုင်ရာစူးစမ်းမှုတွေလည်းဆက်ပြီးလုပ်မယ်လို့သူကပြောပါတယ်။ Stanford တက္ကသိုလ်ကပါရဂူဘွဲ့ရထားတဲ့ကိတ်ဟာအာဂါတာရင်းမှုတစ်ဦးဖြစ်တယ်လို့ဇီဝဗေဒဆိုင်ရာသုတေသနလုပ်ငန်းရာပေါင်းများစွာမှာပါဝင်ဆောင်ရွက်ခဲ့တယ်လို့လည်းဖြစ်ပါတယ်ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်သက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။ဒါကမှပြန်ပြီးဆက်ရအောင
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ကဘာတဝန်းလူတွေအမြောက်အများကိုရဲရဲဆက်ဆက်နှိပ်ကွပ်ခဲ့မှုတွေကိုကျူးလွန်ခဲ့သူအပြစ်ရှိသူတွေကိုတရားဥပဒေအရအရေးယူနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကတန်ဓေဌာန်ချမှတ်ထားပါတယ်။ဒီရည်မှန်းချက်အထမြောက်ရေးအထောက်အကူဖြစ်အောင်စစ်ရာဇဝတ်မှုစုငွေထုတ်တဲ့အစီအစဉ်ကိုထူထောင်ထားပါတယ်စစ်ရာဇဝတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေသို့မဟုတ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွေ့နိုင်ငံတကာခုံရုံးတွေဒေသတွင်းနိုင်ငံတကာခုံရုံးကွဲတွေသို့မဟုတ်ပူးတွဲခုံရုံးတွေကအလိုရှိနေသူတူဦးချင်းစီကိုအမိအယဖမ်းဆီးတာလွှဲပြောင်းတာတွေနဲ့အပြစ်ပေးနိုင်ရေးကိုဥတည်စေမဲ့တည်င်းပေးနိုင်သူတွေကိုစုငွေအမေရိကန်ဒေါ်လာ5သန်းအထိချီးမြှင့်ဖို့ကမ်းလှမ်းတဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနတန်အမတ်ကြီးမော့စတန်ဦးဆောင်တဲ့ကဘာတဝန်းရာဇဝတ်မှုအရေးတရားမျှတရေးဆိုင်ရာဌာနတာဝန်ယူထားပါတယ်။ WCRP လို့ခေါ်တဲ့စစ်ရာဇဝတ်မှုစုငွေထုတ်တဲ့အစီအစဉ်အရလောလောဆယ်ထွက်ပြေးတိမ်းရှောင်နေတဲ့ပုဂ္ဂိုလ်6ဦးကိုအာရုံစိုက်နေကြောင်း 1994 ခုနှစ်ရဝန္ဒါနိုင်ငံလူမျိုးတုံးတပ်ဖြတ်မှုမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်၈သိန်းထက်မနည်းအသက်ခံမှုမှာသူတို့ပါဝင်ခဲ့တဲ့အတွက်စစ်ဆေးရန်ကြံနေစေနိုင်ငံတကာစစ်ဆေးတဲ့ရန်တရားအဖွဲ့ကအလိုရှိနေတာဖြစ်တယ်လို့တန်အမတ်ကြီးဌာနတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောပါတယ် WCRP စစ်ရာဇဝတ်စုငွေထုတ်တဲ့အစီအစဉ်ဟာစစ်ရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထုတ်ပြန်ထားတဲ့အဲ့ဒီ6ယောက်ထဲကတယောက်ကို2020ပြည့်နှစ်မေလတုန်းကဖမ်းမိနိုင်ခဲ့တယ်လို့တန်အမတ်ကြီးဌာနအခုလိုပြောပါတယ
် Felician Kabuga who was the chief financier and arguably one of the biggest insiders of the Rwanda
Rwanda လူမျိုးတုံးတပ်ဖြတ်မှုမှာဗန္ဒာရေးမှုလည်းဖြစ်ငင်းစရာမလိုအောင်အကြီးအကျယ်လှုံ့ဆော်ခဲ့သူလည်းဖြစ်တဲ့ Felician Kabuga ကိုပြင်သစ်နိုင်ငံ Paris မြို့စင်ကြေဘုံမှာလက်ရဖမ်းမိခဲ့ပါတယ်သူထွက်ပြေးပုံအောင်နေတာ26နှစ်ကျော်ကြာပါတယ်သူဟာကျွန်တော်တို့ရဲ့စစ်ရာဇဝတ်မှုဖမ်းမိရေးစုငွေထုတ်ထားတဲ့စည်ရင်မှာထိတ်ဆုံးကပါနေတဲ့သူဖြစ်ပါတယ်။သူ့ကိုအမိဖမ်းနိုင်တာဟာတကယ့်အောင်မြင်တဲ့ခြေလှမ်းပါပဲလို့ပြောသွားတာပါ။ WCRP စည်ရင်အရာစစ်ရာဇဝတ်မှုနဲ့အလို့ရှိနေသူရဝန္ဒါ6ယောက်ကြံနေပါသေးတယ်။လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်မှုနဲ့နိုင်ငံတကာခွန်ရုံးကအလို့ရှိနေသူ6ဦးကတော့ Protea and Priyana, Fulgansi Kaishima, Alois Nadimbati,Phineas Monyaru Garama, Charles Sigubwabo နဲ့ Ryan Dikayo တို့ဖြစ်ပါတယ်။သူတို့နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးနိုင်မဲ့ဘသူမဆို American စုချိတ်အစီအစဉ်ရဲ့ email လိပ်စာ wcrp@state.gov နဲ့ WhatsApp telephone 1-232-905-5468ကတဆင့်ဆက်သွယ်နိုင်ပါတယ်။ဒီလိုမျိုးရရဆက်ဆက်ပြစ်မှုတွေကျူးလွန်ခဲ့သူတွေကိုကင်းလွတ်ခွင့်မပေးဖို့တိတ်အရေးကြီးပါတယ်လို့တန်အမတ်ကြီးတန်နာပြောပါတယ
် and that's for its own sake to satisfy justice
ကိုအပြစ်အတွေ့တရားဥပဒေအရပြစ်ဒဏ်ခံရမယ်ဆိုတဲ့အသည့်တရားရဖို့ဖြစ်ပါတယ်ဒါအပြင်ဒီလိုလူတွေအများအပြားအသက်ခံရတဲ့အဖြစ်မျိုးနောက်ထပ်မကျူးလွန်အောင်ဒီအစီအစဉ်ကကာကွယ်တဲ့အခန်းကဏ္ဍကနေပါဝင်တာဖြစ်တယ်လို့ပြောသွားတာပါအနာဂတ်မှာဒီလိုအကြီးအကျယ်မတရားတဲ့အဖြစ်မျိုးတွေကာကွယ်ဖို့အကောင်းဆုံးနည်းလမ်းကတော့တာဝန်သိမှုတာဝန်ခံမှုပဲဖြစ်ပါတယ်လို့အမတ်ကြီးမော့စတန်နာကြေညာလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင
်အခုစတီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအင်္ဂါနေ့ကချင်းပါတဲ့အမေရိကန်သမရရွေးကောက်ပွဲအတွက်မဲတွေကိုဆက်ပြီးရေးတွက်နေစေဖြစ်ပါတယ်ဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာ Republican Party ကသမရဒေါနယ်ထရမ့်နဲ့ Democratic Party ကဂျိုးဘိုင်ဒန်တို့ကြားမဲရေအတွက်တိတ်မကွာပဲရှိနေပြီးတောက်ကြံနဲ့အစောပိုင်းမှာတော့ဂျိုးဘိုင်ဒန်ကမဲရေအတွက်တဖြည်းဖြည်းဆက်ပြီးများလာနေတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။ COVID-19 ကာယောဂါအတွက်တားနဲ့ကန့်သတ်မှုတွေချတာနဲ့ငွေကြေးဥစ္စာအရင်းမြစ်ရဖို့ခက်ခဲလာနေတာကြောင့်ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေတာဟာဆင်းရဲတဲ့ဒေတာတွေကကလေးငယ်တွေကိုပိုလီယိုနဲ့ဝက်သက်ရောဂါတွေဖြစ်ပေါ်မယ်အန္တရာယ်ရှိလာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကသတိပေးလိုက်ပါတယ်။စုစုပေါင်းရန်ပုံတွင်ဒေါ်လာ655သန်းလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက် WHO နဲ့ UNICEF တို့ပူးတွဲပြီးကမ္ဘာတစ်လောကအလှရှင်နိုင်ငံတွေကိုအရေးပေါ်ပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း6000နီးပါးရှိနေပြီးသေဆုံးရသူက1386ယောက်ရှိနေပါပြီ။အခုချိန်ထိဓာတ်ခွဲနမူနာစစ်ဆေးမှုပေါင်း9600ခွဲကျော်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်တဲ့ COVID-19 ရောဂါဖြစ်ပေါ်မှုအများဆုံးနိုင်ငံ90စင်းထဲမှာတော့မြန်မာနိုင်ငံကအဆင့်89မှာရှိပါတယ်။တနင်္လာနေ့မှာကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲကိုကုလသမဂ္ဂကိရင်မှုချုပ် Antonio Guterres အနေနဲ့လေ့လာစောင့်ကြည့်သွားမယ်လို့နယူးယောက်ကုလသမဂ္ဂကိရင်မှုချုပ်ယုံကတောက်ကြနေ့မှာသတင်းထုတ်ပြန်ပါတယ်။ငင်းချင်းတည်ငြိမ်ပြီးယုံကြည်စိတ်ချတဲ့ရွေးကောက်ပွဲကဆင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်မှုနဲ့လူ့ခွင့်ရေးတိုးတက်ဖို့အတွက်အရေးပါတဲ့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းပြောပါတယ်။ဆင်းရဲနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျမခင်ရက်ပါ။
This program has come to you from the Voice of America, Washington.